Welcome to the Voice of America in Burmese.
ဘေးအန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်းကနေ2022ခုနှစ်အောက်တိုဘာ9ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မခင်ပြူထွေးပါဒီကနေ့ညသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ဘယ်လာရုစ်လူခွင့်ရေးလှူရှားသူတို့နဲ့အတူရုရှားလူခွင့်ရေးအဖွဲ့တခုနဲ့ယူကရိန်းလူခွင့်ရေးအဖွဲ့တခုတို့ပူးတွဲချင်းမြင်ခံရပါတယ် VOA မြန်မာပိုင်းပင်တိုင်းဆောင်းပါရှင်သတင်းသမားဦးစစ်သူအောင်မြင့်ကိုတော့စစ်ကောင်စီကဒီကနေ့အလုံနဲ့ထောင်နဲ့သုံးနှစ်ချမှတ်ပါတယ်မြန်မာအင်ဂျင်ထိုင်းနိုင်ငံမှာတော့ရဲဝင်တန်းဟောင်းလက်ချက်နဲ့ကလင်းငယ်20ကျော်တိတ်ဆုံးရတဲ့နေရာကိုထိုင်းဝင်ကြီးချုပ်ဒီကနေ့သွားရောက်ပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါဒီလိုသတင်းတွေပြီးနာဆင်ရမယ်ထဲမှာတော့သတင်းစာဆရာဦးစီသူအောင်မြင့်ကိုစစ်ကောင်စီရဲ့အင်းစိန်ထောင်တရားရုံးကဒီနေ့မှထောင်ဒဏ်3နှစ်ချမှတ်လိုက်တာနဲ့ပတ်သက်ပြီး
ဒါတော့ဟိုမတရားဘူးလို့ပဲပြောမှာပေါ့နော်ဦးစီးသူအောင်မြတ်တယောက်ထဲမှာမကပါဘူးရှင်ခုမြန်မာပြည်မှာရှိတဲ့အတခြားသော journalist ပေါ့နော်အခုတရားတက်လို့ဆိုလို့ရှိရင်တရားကြောဆိုလို့ရှိရင်လည်းဖန်စီ
ဦးစီးသူအောင်မြတ်ရဲ့သမီးဖြစ်သူပြောတော်တာဖြစ်ပါတယ်ဒီကြောင့်အပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကင်အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတော့ဖန်စီခံရတဲ့ဒေသခံတွေပုံများလာနေတဲ့အကြောင်းအခါမွန်ပြည်နယ်မှာတော့ကိုဗစ်ကူးစက်သူအရေအတွက်ဒေါ်လာနေတဲ့အခြေအနေပါဝင်ထိုင်းနိုင်ငံကအလုံသမားခွင့်ရတောင်းဆိုဆန္ဒပြပွဲအခြေအနေသတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
ဒီနှစ်2022ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဘယ်လာရုစ်နိုင်ငံကလူခွင့်ရေးဦးဆောင်လှူရှားသူတဦးနဲ့အတူယူကရိန်းလူခွင့်ရေးအဖွဲ့တခုနဲ့ရုရှားလူခွင့်ရေးအဖွဲ့တခုတို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအကျဉ်းချခံရတဲ့ဘယ်လာရုစ်လူခွင့်ရေးတက်ကြွလှူရှားသူအဲလက်စ်ဘီယာလီယာစကီနောက်ရုရှားလူခွင့်ရေးအဖွဲ့မမ်မိုရီယယ်နဲ့ယူကရိန်းလူခွင့်ရေးအဖွဲ့ Center for Civil Liberties တို့ကိုချီးမြှင့်လိုက်တယ်ဆိုပြီးတော့စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌ Barrett Anderson ကဒီကနေ့ပဲကြေညာသွားခဲ့တာပါသူတို့ဟာ Belarus, Russia နဲ့ Ukraine နိုင်ငံတွေမှာငြိမ်းချမ်းရေးလူအခွင့်အရေးနဲ့ဒီမိုကရေစီရေးတွေအတွက်ရှေ့တန်းကနေစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတာကြောင့်အခုလိုချီးမြှင့်တာဖြစ်တယ်ဆိုပြီးစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်သူတို့ကနိုင်ငံအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကိုကိုစားပြုပြီးအာဏာရှင်တွေကိုဝေဖန်ထောက်ပြခွင့်တွေပုံမရရှိလာအောင်နောက်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့ကြသူတွေဖြစ်တယ်လို့လည်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောပါရယ်ဒီနှစ်စုရှင်တဦးဖြစ်တဲ့ Alex ဘီယာလီယာစကီဟာပြီးခဲ့တဲ့နှစ်တုန်းကဘယ်လာရုစ်နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့ပြီးအတိုက်အခံတွေအင်အားသုံးနှိမ့်နှင်းရတဲ့အချိန်မှာဖမ်းဆီးထောင်ချခံရတာဖြစ်ပါတယ်။ဒီနေ့နိုဘယ်ငြိမ်းချမ်းဆုအတွက်စုငွေဆွီဒင်ခရိုနာ10သန်းအမေရိကန်ဒေါ်လာဒီတသန်းနီးပါးကိုတော့ရွှေနဲ့အတူပဲဒီရွှေတစ်စိတ်စုကိုတော့စုရရှိတဲ့သူတွေအငြိမ့်မြခွဲဝေယူကြမှာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတကတော့အလုံးစုံပြတ်သုံးနိုင်တဲ့စစ်ပွဲအနေဟာ1960ပြည်နယ်ပိုင်းတွေကဆိုရင်အမြင့်ဆုံးကိုရောက်နေပြီလို့သတိပေးလိုက်ပါတယ်။ယူကရိန်းစစ်မှာရှုံးနိမ့်မှုတွေကြုံနေရတဲ့ရုရှားကသူတို့ပိုင်ဆိုင်ထားတဲ့နျူကလ িয়ার လက်နက်ကိုအသုံးပြုမယ်လို့ချင်းချောင်းနေချိန်မှာသမ္မတဂျိုးဘိုက်ဒန်ကအခုလိုမနေ့ကသတိပေးလိုက်တာပါ။ရုရှားသမ္မတပူတင်ကြောင်းအတော်လေးသိထားသူတယောက်အနေနဲ့ပြောရမယ်ဆိုရင်နျူကလ িয়ার လက်နက်ဇီဝလက်နက်ဓာတ်လက်နက်တွေသုံးမယ်လို့ပူတင်ပြောနေတာတွေကအတီးပြောနေတာဖြစ်တယ်လို့သမ္မတဘိုက်ဒန်ကဆက်ပြောပါတယ်။အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြား1960ပြည့်နှစ်ပိုင်းတွေမှာနျူကလ িয়ার စစ်ပွဲဖြစ်လူချင်းတွေတင်းမာခဲ့ပြီးနောက်ပိုင်းတွေကအခုလောက်တင်းမာတဲ့အခြေအနေမျိုးမကြုံခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကနယူးယောက်မြို့မှာကျင်းပတဲ့ရန်ပုံငွေရှာပွဲတစ်ခုမှာပြောခဲ့ပါတယ်။1962ခုနှစ်တုန်းကအမေရိကန်ကတူရကီနဲ့အီတလီနိုင်ငံတွေမှာနျူကလ িয়ার ပယ်ထိန်းတပ်ဒုံးကျည်တွေဖြန့်ချခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဆိုဗီယက်ပြည်ထောင်စုဘက်ကလည်းကျူဘာမှာအလားတူဒုံးကျည်တွေဖြန့်ချခဲ့တဲ့အတွက်နျူကလ িয়ার စစ်ပွဲဖြစ်ပွားလို့နီးနီးကိုဖြစ်ခဲ့ပါတယ်ခင်ဗျာ။
ဥရောပမှာစောင်းဝင်စားပြုလာပြီးတော့ဒီရာသီဥတုပို့ပြီးတော့အေးလာတာနဲ့အမျှပဲ COVID-19 ရောဂါကူးစက်မှုနောက်ထပ်လှိုင်းကြီးဝင်မဲ့အခြေအနေမြင်နေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါရယ်။ COVID ကာကွယ်ဆေးတွေခဏခဏထိုးနေရပြီးတော့ဆေးအမျိုးအစားတစ်တွေလည်းအမျိုးမျိုးဖြစ်လာတဲ့အခါမှာလူတွေကအားဖြည့်ကာကွယ်ဆေးမထိုးချင်တော့တာကနေကူးစက်မှုတွေပြန်များလာမှကိုပညာရှင်တွေကသတိပေးနေတာပါ။ကမ္ဘာကျန်းမာရေးအဖွဲ့ WHO စီရင်အရကမ္ဘာတဝန်း COVID ကူးစက်မှုလုံးဆက်ပြီးတော့ကြာဆင်းနေတယ်ဆိုပေမဲ့လည်းဥရောပသမဂ္ဂနိုင်ငံတွေမှာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်မှုက ောင်တတန်းခွဲရှိခဲ့ပြီးဒါဟာဒီမတိုင်ခင်တစ်ပတ်ကတည်းက800ခန့်ပို့ပြီးတော့များလာတာလို့ပြောပါရယ်။ကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာလည်းဥရောပသမဂ္ဂ28နိုင်ငံနဲ့ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသိသိသာသာတိုးလာတယ်လို့ WHO ကပြောပါရယ်။တီကြလွတ်လပ်တဲ့သိပ္ပံပညာရှင်များအဖွဲ့ဂျင်ဘေစင်ရဲ့အရာအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကကိုဗစ်ရောဂါလက္ခဏာနဲ့ဆေးရုံကိုရောက်လာသူဥယီဟာအရင်တစ်ပတ်နဲ့နှိုင်းယှဉ်ရင်32ရာခိုင်နှုန်းတိုးလာပြီးတော့အထူးကျက်မှတ်ဆောင်ကိုရောက်လာသူဥယီကတော့21ရာခိုင်နှုန်းတိုးလာတယ်လို့ပြောပါတယ်။အလားတူဗြိတိန်မှာလည်းပြီးခဲ့တဲ့တစ်ပတ်ကကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာအရင်တစ်ပတ်ကထက်45ရာခိုင်နှုန်းတိုးလာတယ်လို့ပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအဆင့်ဥပဒေအရဆေးကြောက်ပိုင်ဆိုင်မှုနဲ့ပြစ်ဒဏ်ချခံထားရသူထောင်နဲ့ချီကိုသမ္မတဂျိုးဘိုင်ဒန်ကလွန်ကျင်းချနာခွင့်ပြုလိုက်ပါတယ်သမ္မတဘိုင်ဒန်က
First I'm announcing a pardon for all prior federal offenses for the
ပထမအနေနဲ့ဆေးကျောက်လက်ဝယ်ရှိထားတာလေးနဲ့ Federal ရာဇဝတ်မှုဒဏ်ကြခံနေရသူအားလုံးကိုလွန်ကျင်းချနာခွင့်ပေးလိုက်ပြီလို့ကျွန်တော်ကြေညာလိုက်ပါတယ်ဒီဆေးကျောက်လက်ဝယ်ရှိတာနဲ့ရာဇဝတ်မှုနဲ့ထောင်ချခံရတာကြောင့်နောက်ဆက်တွဲအလုပ်ကိုင်းအင်အားပညာရေးအခွင့်အလမ်းတွေပိတ်ပင်ခံရသူပေါင်းကထောင်ကနန်းတွေကိုခြေရှိလာခဲ့ပါတယ်အခုကျွန်တော်လူငင်းချန်လာခွင့်ကြောင့်တော့သူတို့အပေါ်ဒီဝင်တို့ဝင်ဖို့ကြီးဆက်ရှိတော့မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ပြောသွားခဲ့တာပါအခုလောလူငင်းချန်လာခွင့်ပြုတဲ့အတွက်ပြစ်ဒဏ်ချခံနေရတဲ့အမေရိကန်6500ကျော်ကိုတရားမှုရှိမှာဖြစ်ပါတယ်ဒီလူငင်းချန်လာခွင့်ကဆေးကြောက်မောက်ကိုတင်ပို့သူတွေနဲ့ဖြန့်ပြူရောင်းချသူတွေအတွက်တော့မပါဘူးတခြားမွေးဆေးတွေနဲ့လည်းမသက်ဆိုင်ဘူးဆေးကြောက်လက်ဝယ်သုံးဆဲသူတွေအတွက်သာဖြစ်ပါတယ်လို့အမေရိကန်ရာရှိတွေကရှင်းပြခဲ့ပါတယ်ခင်ဗျ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တောက်ကြနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်view မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်တူဦးဖြစ်သူသတင်းသမားဦးစီသူအောင်မြင့်ကိုတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုပုံမှန်905ကကြီအမှုအတွက်ပဇွန်တော်မျိုးနယ်တရားရုံးကအလုံနဲ့ထောင်နဲ့သုံးနှစ်ချမှတ်လိုက်ပါတယ်ဒီပြစ်ဒဏ်အတွက်ယူကန်တင်မယ်လို့ဦးစီသူအောင်မြင့်ရဲ့ရှင်းလင်းကပြောပါတယ်ပုံမှန်905ကကြီနဲ့ပဲဗဟန်းမျိုးနယ်တရားရုံးမှာတရားစွဲထားတဲ့အမှုအတွက်လည်းရှေ့သတင်းပတ်ကြာတာရီနေ့မှာအပြည့်အသက်အမိန့်ချမယ်လို့ခန့်မှန်းရပါတယ်2022ခုနှစ်ဩဂတ်လ15ရက်နေ့ကဗဟန်းမြို့နယ်ရွှေကုံရိပ်မှုအိမ်ယာတိုက်ခန်းတစ်ခုမှာစစ်ကောင်စီကအစင်းဝင်စစ်ရာကနေဦးစီသူအောင်မြင့်ဖမ်းဆီးခံခဲ့ရတာပါလူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားထားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြုတ်ကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တယ်လို့ဆွဆွဲပြီးတက်မတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကကြီးနဲ့ပဇွန်တော်မျိုးနယ်နဲ့ဗဟန်းမြို့နယ်တွေမှာအမှုနှစ်မှုအပြင်နိုင်ငံတော်အကြီးအကျယ်ပြည့်အောင်လုံမှုရာစသက်ကြီးဥပဒေပုံမှန်124ကကြီးတို့နဲ့လည်းတရားစွဲထားပါတယ်။လက်ရှိမှာသူဟာအင်းစိန်ထောင်မှာအချင်းချခံနေရတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့ပဲသတင်းသမားတွေကဖမ်းဆီးတာတရားစွဲဆိုထားတွေပြုလုပ်ခဲ့ပါတယ်။သတင်းသမားအယောက်100နီးပါးဖမ်းဆီးထိသိမ်းခံထားရပြီးတော့နောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံရဆဲပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်ရှင်။
ထိုင်းနိုင်ငံကနေကလေးရင်းကြောင်းမှာကလင်းငယ်အများစုတည်ဆုံခဲ့ရတဲ့တပ်ဖြတ်မှုဖြစ်ခဲ့ရာကိုထိုင်းဝန်ကြီးချုပ်ကိုရိုင်းသွားနှစ်သိမ့်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းနွန်ဘူဝါလန်ဖူပြည်နယ်ကဒီကြောင်းကိုဝန်ကြီးချုပ်ပရယုတ်ချန်ဝချာဒီနေ့လည်းသွားရောက်ပြီးဝန်ထမ်းချင်းအခမ်းအနားမှာကျန်းရစ်သူမိသားစုတွေကိုနှစ်သိမ့်အားပေးခဲ့ပါတယ်။မူရင်းမှုနဲ့အလောက်ကထုတ်ခံထားခဲ့ရတဲ့ရဲဝန်တန်းဟောင်းတစ်ယောက်ကမနေ့တုန်းကဒီကြောင်းနဲ့ကလေးတွေနေကင်းအိတ်ဆက်နားနေချိန်မှာဓာတ်နဲ့ခုတ်တနက်နဲ့ပြတ်ခတ်ခဲ့လို့ကလေးငယ်24ဦးပါဝင်ကိုဝင်ဆောင်ဆီယမနဲ့စုစုပေါင်း38ဦးတည်ဆုံခဲ့ရတာပါ။ဥထိုင်းစဝံမြို့မှာရှိတဲ့ဒီကြောင်မှာဝင်းကြီးချုပ်ပရယုတ်ကအသက်တည်ဆုံသွားခဲ့သူတွေရဲ့မိသားစုဝင်တွေကိုထောက်ပံ့ကြေးတွေလည်းပေးခဲ့ပါတယ်။ဒေါ်လာ3000ကနေ5000ကျော်တန်ဖိုးနဲ့ညီတဲ့ထိုင်းဘတ်ငွေ3000ကနေ2000ကျားပမာဏရေးထားတဲ့ချက်လက်မှတ်တွေကိုဝင်းကြီးချုပ်ကမိသားစုဝင်တွေကိုမျှဝေပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာစစ်တောင်ဖြစ်ခဲ့ကလင်းငယ်အများပြပါတဲ့အစုလိုက်တပ်ဖြတ်ခံရမှုအတွက်နိုင်ငံတော်ဝန်ပူဆွေးတော့ကရောက်နေချိန်မှာအမေရိကန်နိုင်ငံကိုစားအထူးဝန်ထမ်းချေကွဲရကြောင်းနဲ့မိသားစုတွေနဲ့အတူဆုံရှုံမှုကိုထပ်တူခံစားရကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယပြောခွင့်ရပတ်တ်ပတဲကလည်းပြောခဲ့ပါတယ်ခင
်ဗျာမြန်မာထိုင်းကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေမှာအလုတ်သွားလုပ်ရင်းလူကုန်ကူးသူတွေလက်ထဲပျောက်ဆုံးနေတဲ့မလေးရှားနိုင်ငံသား130နီးပါးကျန်ရှိနေပြီးသူတို့တွေဘေးကင်းရေးနဲ့အိမ်ပြန်ရောက်နိုင်ရေးဆက်ပြီးတော့ချိုးဖောက်နေတဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးဆာအီဖူတင်အဗ်ဒူလာကပြောပါတယ်လ 400ယောက်ပျောက်ဆုံးနေဆိုပြီးသတင်းရထားတဲ့အထက်ကကယ်တင်နိုင်ခဲ့တဲ့သူ283ယောက်ရှိပြီဖြစ်တဲ့အကြောင်းနဲ့မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်ကိုပြန်ရောက်လာတဲ့မလေးရှားနိုင်ငံသား21ယောက်ကိုတွားရောက်ကြိုဆိုတဲ့အချိန်မှာမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။ပြန်ရောက်လာတဲ့မလေးရှားနိုင်ငံသား21ယောက်ကိုတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကလူကုန်ကူးသူတွေရဲ့လက်ထဲကနေကယ်တင်ခဲ့ရတာဖြစ်ပါတယ်။ပြန်ရောက်လာတဲ့သူအားလုံးဟာအသက်20ဝန်းကျင်နေဖြစ်ကြပြီးတော့ဖြီးပမှာလာကကောင်းကောင်းရမယ်ဆိုတဲ့လင်းညာအလုတ်ခေါ်တာမျိုးတွေကိုအထူးသတိထားဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကသတိပေးသွားပါတယ်။မလေးရှားနိုင်ငံသားတရားကျော်ဟာဒေသတွင်းနိုင်ငံတွေကလူကုန်ကူးသူတွေရဲ့လက်ထဲမှာခက်သည့်ကြေးကျွန်တွေအဖြစ်နဲ့အာရမခိုင်းစေခံရတယ်လို့လည်းမလေးရှားအစိုးရကပြောဆိုထားပါတယ်ရှင်။
တောင်ကိုရီးယားသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ဖုန်းပြောပြီးမြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်စံသက်ပစ်ခတ်ခဲ့တာကိုပြစ်တင်ရှုံချလိုက်ပါတယ်။မြောက်ကိုရီးယားကတာရိုပစ်ပက်ထိန်ဒုံးကျည်နှစ်စင်းကိုမနေ့စောပိုင်းကပြစ်လွတ်ခဲ့ပြီးတောင်ကိုရီးယားသမ္မတယွန်ဆုကယွန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှီတာတို့မနေ့ကဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်။မနေ့ကပြစ်လွတ်မှုမတိုင်ခင်ဂျပန်ကလည်းမြောက်ကိုရီးယားအနေနဲ့ဂျပန်နိုင်ငံကိုဖျက်ချော်ပြီးတာလက်ပစ်ဒုံးပြစ်လွတ်စံသက်ခဲ့ပါသေးတယ်။အခုလိုမြောက်ကိုရီးယားကမချသေးခင်ရက်တွေအတွင်းဒုံးကျည်တော်များများပစ်ခတ်ခဲ့တာဟာနိုင်ငံတကာငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့ရန်စမှုဖြစ်တယ်လို့နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးသဘောတူခဲ့တယ်လို့တောင်ကိုရီးယားသမ္မတယွန်ကထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာဂျပန်အမေရိကန်နဲ့တောင်ကိုရီးယားအမေရိကန်မဟာမိတ်အဖွဲ့ရဲ့ဟန်တာနိုင်မှုစွမ်းရင်နဲ့သုံးနိုင်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအရေးကြီးတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကထုတ်ပြန်ထားပါတယ်။ဒါအပြင်မြောက်ကိုရီးယားရန်စမှုတွေကိုပြင်းပြင်းထန်ထန်ထုတ်ပြန်ဖို့တောင်ကိုရီးယားနဲ့ဂျပန်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဒီခေါင်းဆောင်တွေကသဘောတူညီခဲ့ပါတယ်ခင်ဗျာ
။ The Voice of America VOA
တောင်ကြာနေညာနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့အကြီးညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ကိုထောင်ထမ်းချမှတ်လိုက်တဲ့သတင်းကိုပြောပြကြပါမယ်။view မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါးရှင်တူဖြစ်သူဦးစီသူအောင်မြင့်ကိုတက်မတော်ပြူကွဲအောင်လုံဆောင်မှုပုံမှန်55ကာကြီးနဲ့တရားစွဲထားတဲ့အမှုအတွက်အလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်55ကာကြီးနဲ့နောက်ထပ်တရားစွဲခံထားတဲ့အမှုအတွက်လည်းရှေ့သတင်းပတ်ထဲမှာအပိသက်အမိန့်ချခံရဖို့ရှိနေပါတယ်နောက်ဆုံးသိထားသမျှရန်ကုန်ကဖေးပို့တဲ့သတင်းကိုတော့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဗဟန်းမြို့နယ်ရွှေကုန်းရိတ်မွန်အိမ်ယာတိုက်ခန်းတစ်ခုမှာ2021ခုနှစ်ဩဂုတ်လ15ရက်ကစစ်ကောင်စီကအစည်းအဝေးဝင်ဆရာကနေဖမ်းဆီးခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းမရှင်ဦးစီသူအောင်မြင့်ကိုဒီကနေ့အင်းစိန်အကျဉ်းထောင်ထဲမှာရှိတဲ့ပဇွန်တောင်မြို့နယ်အထူးတရားရုံးကထောင်ဒဏ်ချမှတ်လိုက်ပါတယ်။တက်မတော်ပြုတ်ကွင်းအောင်လှုပ်ဆော်မှုပုံမှ55ကာကြီးအမှုအတွက်အလုံးနဲ့ထောင်3နှစ်ချမှတ်ခဲ့တာလို့သူရှိနေကပြောပါတယ်။ဦးစီသူအောင်မြင့်ကိုပုံမှ505ကာကြီးနဲ့အမှုနှစ်ခုဆွဲထားတာဖြစ်ပြီးဗဟန်းမျိုးနယ်မှာတရားဆွဲထားတဲ့နောက်တမှုအတွက်လည်းရှေ့သတင်းဘက်ကြာတာပရိနေမှာအပြစ်သက်အမိန့်ချမှတ်ဖွယ်ရှိနေတယ်လို့ရှင်းနေကပြောပါတယ
်။သူတို့ကလည်းတိုင်းနန်းလာတဲ့အတိုင်းပစ္စည်းပေါ်ပေါက်တဲ့ဆိုရင်အလုံးနဲ့တောင်ပြန်သုံးမယ်ပေါ့နော်။ဒါချမှတ်တာပေါ့။ဆရာကဟိုအယူခံတက်ပြီးပြောထားတာပေါ့နော်။ဒီအစင်းမြင့်တရားရုံးကိုအယူခံအစင်းစင်းတက်ပြီးတော့မမလို့အော်သူပြောထားပါတယ်အဲဗဟန်းမျိုးနယ်ရုံးမှာကြတော့အမတို့ဒီလမ်းမဲ့ဇာတာပွဲပေါ့နော်နောက်တစ်ပတ်ဇာတာပွဲမှာအမေချဖို့ချိန်လာတယ်နောက်တောက်ကြနောက်မဲ့တောက်ကြနေ14ရက်နေ့မှာကဖြေပိုင်းခေရင်းအရှိပိုင်းခေရင်းပေါ့နော်အခုတော့ဘုရားကောင်ခေရင်းခေရုံမွေးခေရုံမှာတော့အမတို့ဒီခံရတဲ့သူကြံသေးတာအစံသေးတာကိုစစ်ဆေးကြဖို့ချိန်လာတာပေါ့နော်
လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားထားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြုတ်ကွဲအောင်လှုပ်ဆော်ရေးသားမှုဖြစ်စေခဲ့တယ်လို့ဆွဆွဲပြီးတက်မတော်အကြီးညိုပြက်စီမှုပုံမှ905ကာကြီးနဲ့ပဇွန်တောင်မြို့နယ်နဲ့ဗဟန်းမြို့နယ်မှာအမှုနှစ်မှုနဲ့တရားစွဲခံရတာဖြစ်ပါတယ်။နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှ124ကာကြီးနဲ့လည်းတရားစွဲခံထားရပါတယ်။905ကာကြီးအမှုအတွက်စစ်ကောင်စီကထောင်ချလိုက်တဲ့အပေါ်တမိဖြစ်သူကတော့ဖခင်ဖြစ်သူကသတင်းသမားအလုပ်ကိုလုပ်ခဲ့တာဖြစ်လို့သတင်းသမားတယောက်အတွက်စစ်မှန်တဲ့တရားမျှတမှုရကျင်တယ်လို့ပြောဆိုလိုက်ပါတယ်
ဥစီသူအောင်မြတ်ပေါ့နော်ဒီသတင်းလောကမှာလည်းအကြာကြီးသတင်းဆောင်ပါတွေအထူးသဖြင့်ဒီနိုင်ငံရေးသုံးသပ်တဲ့ဆောင်ပါတွေသူရေးခဲ့တာရှိတာပေါ့နော်ဒါတွေကလည်းသတင်းအချက်အလက်ဟို fact topic တွေကိုအခြေခံပြီးသူရေးခဲ့တဲ့ဒါသူရဲ့ဟို profession တစ်ခုအနေနဲ့လုပ်ခဲ့တာကြာပြီပေါ့နော်အာနာသိန်းပြီးနောက်ပိုင်းမှာသူလုပ်ခဲ့တဲ့အလုပ်မဟုတ်ပေါ့နော် KSSS သူကဒီဝေဖန်ရေးဆောင်ပါတွေသူရေးခဲ့တာဖြစ်ပါတယ်တခြားနော်ရာဇဝတ်မှု ဘာတစ်ခုမှမကျူးလွန်ထားပါဘူး။ဒါကတော့ဟိုမတရားဘူးလို့ပဲပြောမှာပေါ့နော်။ဦးစီးတော်မြတ်တဲ့တယောက်ထဲမှာမကပါဘူးရှင်။ဟိုမြန်မာပြည်မှာရှိတဲ့ဟာတခြားသော journalist ပေါ့နော်။အခုတရားတလောက်ဆိုလို့ရှိရင်တရားကြောဆိုလို့ရှိရင်လည်းဖန်စီပြီးတော့မှဒီလိုမျိုးဆွဆွဲချက်တွေအမျိုးမျိုးတွေတင်ထားတာတွေတွေ့ရပါတယ်။ဒါတွေကတော့ဟိုမတရားပါဘူး။ဒီ journalist သတင်းတောက်သတင်းတွေဖော်ပြပြီးတင်ဆက်နေတာကဒါကရာဇဝတ်မှုမဟုတ်ဘူးဆိုတာကိုလည်းပြောချင်ပါတယ်။
ဦးစီးသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အိမ်ဆောင်အစိုးရပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးဖို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီးသူအောင်မြင့်ရေးသားပေးဖို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးဖို့လို့ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်ရင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲတာပြုခဲ့ပါတယ်။သတင်းသမားအယောက်တရာနီးပါးဖမ်းဆီးထိန်းသိမ်းခံထားရပြီးနောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံနေရဆဲပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံအတည်ပြုချက်တစုံတရာပေးတာမျိုးမရှိပါဘူ
း။မိုင်းဂျန်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါတယ်။ရခိုင်လက်နက်ကိုင် A အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမှာ A အဖွဲ့နဲ့ဆက်ဆက်တဲ့ထောက်ခံတယ်ဆိုတဲ့တန်တရားနဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးတရားစွဲဆိုတာတွေတိုးလာနေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ဥဆောင်ပါတီ AFP ရဲ့အကြံပေးဖြစ်သလိုလွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်ကိုလည်းအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကအခုရပိုင်းတွင်ဖမ်းဆီးသွားတဲ့အကြောင်းရခိုင်ဥဆောင်ပါတီပြောခွင့်ရက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းဖမ်းဆီးမှုအခြေအနေသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတကြောပြန်တိုက်ပွဲတွေလည်းပြင်းထန်လာပြီးနောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်မှာဒေသခံဆရာဝန်တဦးအပါဝင်လွတ်တော်ကိုယ်စားလှယ်တွေဖမ်းဆီးခံရတယ်လို့ရခိုင်ဒေသခံတွေကပြောပြတာပါ။ဒီကြားထဲမှာပဲအော်တိုဘာ၄ရက်နေ့ကရခိုင်ဥဆောင်ပါတီအကြံပေးတဦးဖြစ်တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးကျော်လွင်နဲ့ပါတီတာဝန်ရှိသူတဦးဖြစ်တဲ့ဦးမောင်ကောင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဖမ်းဆီးတာခံခဲ့ရတယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်အဖမ်းခံရသူနှစ်ယောက်တည်းကဦးမောင်ကောင်းကိုပြန်လွှတ်ပေးလိုက်ပေမဲ့ဦးကျော်လွင်ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးဘယ်အဖွဲ့ကဘာကြောင့်ဖမ်းဆီးထားတယ်ဆိုတာကိုတိတိကျကျမသိသေးဘူးလို့လည်းဒေါက်တာအေးမောင်ကပြောပါတယ
်အဲပါတီအနေနဲ့တိတိကျကျကတော့မသိရသေးဘူးအဲဦးကျော်လွင်ကတော့ဦးတီတို့လွတ်လာတာမတွေ့သေးဘူးဦးမောင်ကောင်းနဲ့လည်းမနေ့ပိုင်းကပဲလွတ်လာပြီးနေကောင်းပါတယ်ကျမ်းမာရေးအရာလေးဟိုဖြစ်ပါတယ်နော်ရှေ့တော့ကိုရှေ့စားဖို့လိုတယ်အဲကြောင့်အင်ကိုရောက်ပါပြီလို့ဥမ္မာကောင်မှာတော့ပြောတယ်ဒေဖွေးစီကဖမ်းသွားတယ်ဖမ်းထားတယ်ဆိုတာလို့မပြောဘူးကျွန်တော
်ရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆေးဂိတ်တွေနဲ့လုံခြုံရေးတိုးမြှင့်ပြီးဒေသခံတွေရဲ့သွာလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတာပါအေးအဖွဲ့ကိုထောက်ခံတယ်လို့တန်လျာရှိသူတွေကိုဖမ်းဆီးတာတွေဒီရပိုင်းမှာပိုများလာတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကနေစက်တင်ဘာ21ရက်နေ့အထိမြမစစ်တပ်ဘက်ကတန်တရားနဲ့ဖမ်းဆီးခံရတဲ့ရခိုင်ဒေသခံ130နီးပါးအထိရှိပြီးတဝက်လောက်တော့ပြန်လွတ်လာတယ်လို့ရခိုင်အခြေစိုက်မီဒီယာတစ်ခုဖြစ်တဲ့ DMG သတင်းဌာနကစည်ရင်းပြုစုထားပါတယ်ဒီကိန်းနှန်းတွေနဲ့ပတ်သက်လို့အတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး AA ရခိုင်လက်နက်ကိုင်အဖွဲ့ကိုထောက်ခံပံ့ပိုးတာမျိုးမလုပ်ဖို့မကြသေးခင်သတင်းပတ်အတွင်းကရခိုင်စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာစစ်တပ်ဘက်ကသတိပေးထားတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီတော်အတွင်းတောင်ကုန်းမြို့နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်သူရထွန်းကိုစစ်တပ်ဘက်ကဖမ်းဆီးပြီးတော့မတရားအသိနဲ့ဆက်သွယ်ရဆိုပြီးတောင်ကုန်းမြို့ရဲစခန်းမှာစက်တင်ဘာ23ရက်နေ့ကအမှုဖွင့်ထားတယ်လို့ဖမ်းဆီးခံရသူရဲ့မိသားစုဝင်တဦးကပြောပါတယ်
ရဲစခန်းမှာအပေါင်းတော်သူ့ကိုဟိုဟာဘာသာပြောပါရအမှုဖွင့်တော်ရေပေါ့မတရားအတင်းနဲ့ဆက်သွဲမှုဆိုပြီးအမှုဖွင့်တော်ရေရဟာတေးပေါ့တခြားအသာဆက်လုပ်ဖို့ဆိုတော့တခုတည်းရုံးထုတ်တာတွေပါတော့မလုပ်ဝမ်းသေးလေ
ရခိုင်ပြည်နယ်မှာစစ်တပ်ကခီးတော်လာခွင့်တွေကန့်သက်ပြီးကုံစီတည်ယူခွင့်တွေစေဝါတည်ယူခွင့်တွေကန့်သက်နေတာတွေဒေသခံတွေကိုဥပဒေမဲ့ဖမ်းဆီးနေတာတွေဟာလူခွင့်ရေးချိုးဖောက်ရာရောက်တယ်လို့လဲရခိုင်လူခွင့်ရေးလှရှားသူတို့ကကန့်ကွက်ဝေဖန်ပါတယ်
နေရာတွေတော်ရည်လိုက်ကိုကန့်တက်တယ်
မတော်ရဘူးမလာရဘူးဆိုတာမျိုးဟိုကန့်တက်ထားတယ်။နောက်တစ်ခါမျိုးတော့ဖန်စီချုံတွေပဲရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီဆွေးဝါးနဲ့ပတ်သက်လို့ဆွေးဝါးတွေဒီကိုရခိုင်ကိုနေပြီးတော့မတရားဘူးဆိုတော့တာစီပိတ်ပင်ထားတယ်ပါလေရှိတယ်။အဲဒီဟာတွေကတော့ကျွန်တော်တို့ကအမှားပဲဒီကျွန်တော်ကပြည်ပစရာလူခွင့်ရဲ့ညာစာတန်းကိုနေပြီးတော့ချိုးဖောက်ရကြပါတယ်။ဒီဟိုအယတ္တတွေကိုနေပြီးတော့ဟိုမတော်ရမလာရပိတ်ပင်ထားတာလေ။လူခွေးရဲ့ညာစာတန်းအပိုင်းစစ်သုံးနဲ့ညီးပါတယ်။နောက်တစ်ခါဖန်စီချုံလုံးမှုနဲ့ပတ်သက်လို့ဥပဒေအရမဟုတ်ဘဲနဲ့ဥပဒေကြောင်းလန်းအရမဟုတ်ဘဲနဲ့အဲ့လိုဖန်စီတာမျိုးဆိုလို့ရှိရင်တော့မတရားဖန်စီချုံလုံးမှုဆိုလို့ရှိရင်တော့ကျွန်တော်တို့အပြည့်ပြည့်စရာလူခွေးရဲ့ညာစာတန်းအပိုင်းကိုကိုနေတော့ဟိုဒီကျူလွန်ညာရောက်ပါတယ်။ဟောအဲကျွန်တော်အဲ့လိုမျိုးပြောချင်ပါတယ
်။အခုလိုရခိုင်ဒေသခံတွေကြုံတွေ့နေရတဲ့အခြေအနေအခက်အခဲတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကို VOA ကဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရခဲ့ပါဘူးခင်ဗျာ
။ကိုအောင်ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံအတွင်းကကိုဗစ်ရောဂါအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံတွင်ကိုဗစ်ကရောဂါအတည်ပြုလူနာတိုးလာနေပြီးတော့ရန်ကုန်တိုင်းဒေသကြီးအပြင်တခြားပြည်နယ်တွေမှာလည်းကူးစက်သူတွေများလာနေပါတယ်။မွန်ပြည်နယ်ထဲမှာဆိုရင်တရက်ထဲရောဂါကူးစက်တဲ့အတည်ပြုလူနာဟာတရားကျော်အထိတိုးလာပါတယ်။နာစေးချောင်းဆိုလို့ရောဂါလက္ခဏာမျိုးတွေကနေဒီကိုဗစ်ရောဂါဖြစ်နေတာအတီးပြုတ်တွေးရှိတာလို့ကျန်းမာရေးတာဝန်ရှိသူတွေကူညီစောင့်ရှောက်နေတဲ့ပရာဟိတအသင်းတွေကပြောပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုအခြေအနေသတင်းပေးပို့ချက်ကိုတော့မဆုမြတ်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကျန်းမာရေးဝန်ကြီးဌာနရဲ့အောက်တိုဘာ6ရက်ထုတ်ပြန်ချက်အရ24နာရီအတွင်းကိုဗစ်ဓာတ်ခွဲအတီးပြုတ်လူနာ465ယောက်ထဲမှာမွန်ပြည်နယ်တစ်ခုထဲမှာကူးစက်သူ136ယောက်ရှိခဲ့ပါတယ်မော်လမြိုင်လူမှုကယ်ဆယ်ရေးအသေးဥက္ကဋ္ဌကိုဘိုဘိုဝင်းကတော့မွန်ပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုံးတွေတိတိတတ်တာပြန်များလာတယ်လို့ပြောပါရယ်။နှာစည်းချောင်းဆိုးတဲ့လက္ခဏာပြနေသူတွေကိုစစ်ဆေးကြည့်ရင်ကကိုဗစ်ရောဂါကူးစက်နေတာတွေ့ရှိတာဖြစ်ပါရယ်
။ဟိုနှာစည်းချောင်းဆိုးလို့ဟာပြီးရင်ဆစ်လိုက်တာနဲ့ပေါ်တာပဲ။ဒါအရှင်းရှင်းပြောရရင်ကျွန်တော်တို့ကအခုတော်တော်များများကဖြန်းလာပြီးဆိုရင်ရောဂါအခံရှိတဲ့လူလောက်ပဲဆစ်တာပေါ့နော်။အဲ့စတဲ့နောက်တနေ့နေ့ဒီအထူးကုဆေးကန်းနေမှာလဲတွေ့တယ်အဲကျွန်တော်ဒီဆေးရုံနဲ့ပတ်သက်တဲ့ဟိုနောက်လိုက်တဲ့လူတွေကတွေ့တယ်နော်တနေ့နေ့ကိုကျွန်တော်အခုဒီနှစ်ရက်တည်းမှာကိုရာကျော်နေပြီဗျာတရက်ကို100လောက်တွေ့နေဗျာမွန်ပြည်နယ်အနေနဲ့မော်လမြိုင်အနေနဲ့တရက်ကို100ကျော်လောက်တက်နေဒီရက်ပိုင်းဒီနေ့အတွက်မှာတက်လာတာဒီကတော့အကုန်လုံးမစစ်လို့အတော့စစ်တာနဲ့ပေါ်မှာပဲနှာစည်းတဲ့လူတယောက်ကိုသွားစစ်တာနဲ့ပေါ်တာပဲကွာရောရဟန်ရှိသူတွေအနေနဲ့တေဆုံးတာတော့မနေ့ကတယောက်ဆုံးနေကြဟုတ
်လက်ရှိကိုဗစ်ရောဂါဟာနေရာတိုင်းမှာပြန့်နှံ့နေနိုင်တာမို့ကာကွယ်ရေးနည်းလမ်းတွေကိုပုံမှန်လေးအထပြန်လုပ်ကြဖို့အတွက်ကိုလည်းပရဟိတအသင်းဥက္ကဋ္ဌကိုပိုပိုဝင်းကတိုက်တွန်းပါတယ်
။အခုတော့ open tight အားလုံးလွတ်တာတဲ့လူတူလူဝေးသွားတဲ့နေရာတွေမှာတော့တက်နိုင်ဆုံး mask တက်ဆင်ပေးပြီးပေါ့နော်။ mask တက်ဆင်သေးပြီးလက်စည်းတာတွေတော့မိမိပုံမှန်တိုင်းဆောင်ရွက်ကြဖို့ပေါ့
။ရန်ကုန်လေဝတီကုလရခိတပရဟိတအသင်းဥက္ကဋ္ဌကိုတင်အောင်လှကလည်းတခြားပရဟိတအသင်းတွေနဲ့ချိတ်ဆက်ပြီးတော့ covid ရောဂါတိုက်ဖျက်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်။အရင် covid လိုင်းတွေတုန်းကလို့အသေးအပြောက်မများအောင်လို့ပြည်သူတွေအနေနဲ့သတိရှိကြဖို့လိုတယ်လို့လည်းအခုလိုသတိပေးပါရယ်
။ဟိုအခြားသောရောင်းတဲ့လူတွေနောက်ခကြီးသွားရင်လည်းဟိုလူတွေကအမှတ်တမဲ့ပြည့်နေကြရတယ်နော်။ mask တွေမတတ်တဲ့လူတွေကဒီမှာတော့ခုလိုချိန်မှာဝိုင်းဝန်းပြီးတော့ဟိုတင်နော် covid ရေဟိုဇီကာနဲ့ညီပေါက်ကြမှာဆိုတော့ဒီပြဿနာတွေတဖြည်းဖြည်းရောတော့မလို့ထင်တယ်ဆရာမင်းနဲ့စီကောက်ရှိဖို့လို့လိုတော့ဟုတ်လား။
ကျန်းမာရေးဌာနထုတ်ပြန်တဲ့စာရင်းတွေအရစက်တင်ဘာ1လအတွင်းနိုင်ငံတော်က covid ရောဂါအတည်ပြုလူနာ9900ကျော်နဲ့သေဆုံးသူ23ဦးရှိပါတယ်။အခုအောက်တိုဘာတစ်ပတ်အတွင်းမှာတော့ကူးစက်သူ2600ရှိပြီးတော့သေဆုံးသူက6ယောက်ရှိတယ်လို့ဖော်ပြပါတယ်။ကာယရောဂါကြောင့်သေဆုံးသူတွေထဲရောဂါအခံရှိသူတွေမှာ18ရာခိုင်နှုန်းလောက်ကကာကွယ်ဆေးအကျင့်ဖြင့်ထိုးထားပေးသူတွေဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင
်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မွန်ဖော်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုလည်းအလှည့်ပေးခြင်းပါတယ်။မြန်မာနိုင်ငံသားအလို့သမားတွေကို ILO အပြည်ပြည်ဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့သတ်မှတ်ချက်တွေနဲ့အညီထိုင်းနိုင်ငံသားအလို့သမားတွေတန်းတူအတိအမှတ်ပြုပြီးတော့ရပိုင်ခွင့်အခွင့်အရေးပေးဖို့မြန်မာရှေ့ပြောင်းအလို့သမားတွေကတောင်းဆိုလိုက်ပါတယ်။တင်းတော်တဲ့အလို့ထိုက်တဲ့လောကားနဲ့လုပ်ငန်းခွင့်ဘေးကင်းရေးအတွက် World Day for Decent Work ဆိုတဲ့နိုင်ငံတကာအလို့သမားသမဂ္ဂတွေစီစဉ်ကျင်းပတဲ့လှုပ်ရှားမှုတွေအထိမ့်မတ်ဆန္ဒပြပွဲကိုဒီနေ့ထိုင်းနိုင်ငံဘန်ကောက်မြို့ကုလသမဂ္ဂရုံးရှိမှာကျင်းပခဲ့ပါတယ်။ဘန်ကောက်မြို့ကနေဦးသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်ခင်ဗျာ
။တင်းတော်တဲ့လောကလုပ်ငန်းခွင်လုံခြုံမှုထိုက်တဲ့တဲ့အလို့ဒီလိုအခွင့်အရေးတွေကိုရှေ့ပြောင်းလူသမားတွေတောင်းဆိုကြတာပါ။မြန်မာနိုင်ငံသားရှေ့ပြောင်းလူသမားတွေအပြင်ကမ္ဘောဒီးယားလာအိုနိုင်ငံရှေ့ပြောင်းလူသမားတွေနဲ့ထိုင်းလူသမားသမဂ္ဂတွေလည်းဒီနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်ကြပါတယ်။
92ဘတ်ของคณะกรรมการสมานฉันท์แรงงานไทยการแปรรูปและทำ Tanning and Lodomayu when you turn out dear when Sinny Ya, Natana Seguni Evilati, Tanning and my dear when Mabon Tintare, Shibian Luduma, Nathan Niva Shibare, Amyazua, Yama Cambodiane, Laoning and Yapti, Yamaning and that Ludumari Garo, the Channing and Rigade Pumiavare. The Yamawa Luluka needed Yamaning and Darile, Tanichi Sini, Relu Kamantabi, Tanning and Darim Luchine, Salui, Payan, Sabui, Marvan Lunga, Ingbo, Sare, Lum Yuri, Luga and Javari. Tajong Ladini, Kanaga, Dilu Lulu Nia Duria, Queen Yirigu, Pobido, Ayun Saila, Melum Yoline, Jong, Yamashi Bianu Dumari, Pide, Kuchone, Manuel Liruga, Vioigu Piovari.
Okay, Mamanang and Ardima, who. လက်ရှိခြေအခုဆိုရင်တော့ပိုဆိုးတာပေါ့နော်ဟိုအရင်နဲ့မတူအခုဆိုရင်တော့နည်းနည်းမြန်မာနိုင်ငံသားတွေအလုပ်ကိုင်းလေးခဏခဏအလုပ်လက်မဲ့တွေဖြစ်ကြတယ်အခုလက်ရှိလည်းပဲအလုပ်လက်မဲ့တွေအများကြီးဖြစ်ကြတယ်အလုပ်လက်မဲ့တွေဖြစ်ကြကြတော့ကျွန်တော်တို့ဒီအချိန်မှာရှိနေကြတဲ့ပရာယိတသမားတွေကစုပြီးတော့ကျွန်တော်တို့အလုပ်မရှိတဲ့လက်မဲ့တိုင်းရင်းသားညီမမတွေအစဉ်ပြီးအောင်လို့ဝင်ရပြီးတော့ကူည
ငံဖြစ်နေတဲ့ခါကျတော့ဒီနိုင်ငံနဲ့ပဲခိုလုံလာကြတယ်ပေါ့ဒါပေမဲ့အကုန်လုံးဝင်လာလို့လည်းမရတယ်လို့ဝင်လာတဲ့သူတွေလည်းအကုန်လုံးလည်းမရဘူးဘာလို့လဲဆိုတော့တချို့ကလန်ခီမာတင်ခက်ခဲနေတယ်ဆိုတော့လေလန်ခီရဲ့ခက်ခဲနေတယ်တချို့ဆိုဖမ်းမိတယ်တချို့ဆိုလို့အဲ့ဒီစစ်တပ်နဲ့ပူးပေါင်းပြီးတော့ဒီလိုမျိုးဒီကျမတို့ဘက်ကမြန်မာပြည်နဲ့တက်လာတဲ့သူတွေဆိုလို့ရှိရင်အောက်မှာအရင်ဒုက္ခရောက်တယ်တချို့ဆိုတည်တဲ့သူတွေတည်တယ်ဒီနိုင်ငံနဲ့မရောက်ပဲနဲ့ဆုံးရှုံးမှုတွေနဲ့ပြန်လှည့်သွားရတဲ့မြန်မာပြည်သားတွေလည်းရှိတယ်ကို
လုပ်ငန်းခွင်ဘေးကင်းလုံခြုံမှုနဲ့ထိုက်တဲ့လေဝါကအတွဲကမ္ဘာတစ်ဝန်းမှာရှိတဲ့လူသမားသမဂ္ဂအဖွဲ့ချုပ်တွေက2008ခုနှစ်ကလေးကစပြီး World Day for Decent Work ဆိုတဲ့လှုပ်ရှားမှုတွေအခမ်းအနားတွေကျင်းပခဲ့ကြတာပါတင့်တင့်တဲ့လူဝါကတင့်တင့်တဲ့လုပ်ငန်းခွင်အခြေအနေနဲ့လုပ်ငန်းခွင်အတွင်းထိခိုက်တဲ့အခါနင်နာကြီးနောက်အမျိုးသမီးတွေအတွက်ခံစားခွင့်နဲ့လုံခြုံမှုဆိုတာတွေကိုအဓိကတောင်းဆိုကြပါတယ်။ထိုင်းနိုင်ငံမှာလုံးလုံးနေတဲ့မြန်မာနိုင်ငံသားလူသမားတွေထူးဖြင့်အမျိုးသမီးတွေရဲ့လုံခြုံမှုကဘေးကင်းစိတ်ချရတဲ့အနေအထားမှာရှိပါရဲ့လားမှန်းွယ်လေးကိုမေးကြည့်တော့သူကအခုလိုပြောပါတယ
်။မောင်နှမတွေမိသားစုတွေနဲ့နေရတဲ့သူတွေကြတော့လေကိစ္စမရှိဘူးကိုဒါပေမဲ့တဦးတယောက်တည်းနေရတဲ့သူတွေတချို့ဆိုလုပ်ငန်းလုပ်တဲ့သူကတော်တော်များတယ်ကိုလုပ်ငန်းလုပ်သမားအခုအိမ်လုပ်သမားလည်းပဲဒီလိုပဲအိမ်လုပ်သမားတတိကောင်းနဲ့တွေ့တဲ့သူဆိုရင်တော့နည်းနည်းတော်တော့ပါနော်တတိကောင်းနဲ့မတွေ့ရင်ဒါမိန်းကလေးတယောက်နေနဲ့လည်းဘယ်လိုမှမလုံချုံဘူးကိုဒီလုပ်ငန်းလုပ်တဲ့သူမှလည်းသူပဲတချို့ဆိုရင်ညာဆိုင်ဆင်းရတယ်နေဆိုင်ဆင်းရတာတွေရှိတယ်ကျွန်တော်တို့မြန်မာပြည်သားအချင်းချင်းမှလည်းဒီစိတ်သက်ပြတ်ပြားနေတဲ့အမျိုးသားတွေအများကြီးရှိတယ်အဲ့ဒါသူများနိုင်ငံမှာလည်းနေတဲ့အမျိုးသမီးတွေနဲ့ကကိုမှမထိန်ချုံနိုင်လို့ဆိုရင်မလုံဘူးကိုထိန်ချုံနေတာတောင်မှတဘာသူကြောင့်ကိုရီဘဝတွေပျက်စီးထားတဲ့မိန်းကလေးတွေလည်းအများကြီးရှိတယ်ဒီနိုင်ငံမှာလည်းတော်တော်များများအဲ့လိုမျိုးမရင်းကျင့်ခံရပြီးတည်သွားတဲ့အမျိုးသမီးတွေလည်းရှိတယ်လေနော
်ကိုဗစ် -19 ရောဂါကူးစက်မှုတွေရှိခဲ့တဲ့ကာယောဂါကာလတွေအတွင်းမှာလုပ်ငန်းခွင်တချို့ပိတ်ခဲ့တာကြောင့်လူ့သမားတွေဘက်ကရွေးချယ်ပိုင်ခွင့်မရှိဘဲရှားရအလုပ်တွေကိုလုပ်ခဲ့ရတယ်လို့လူ့သမားခွင့်ရလှရှားသူတွေကပြောပါတယ်ဒါကြောင့်လည်းလူ့သမားတွေဘက်ကအခြေခံရပိုင်ခွင့်တွေကိုညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေအားနည်းသွားခဲ့ပါတယ်မြန်မာနိုင်ငံသားလူသမားတွေကိုအားရလို့ပြည်ပဆိုင်ရာလူသမားအဖွဲ့ချုပ်ရဲ့သတ်မှတ်ချက်တွေနဲ့အညီထိုင်းနိုင်ငံသားလူသမားတွေနဲ့တန်းတူအတိအမှတ်ပြုပေးဖို့လဲမြန်မာလူသမားတွေကတောင်းဆိုကြပါတယ်မှန်ွယ်လေးကအခုလိုဆက်ပြောပါတယ
်နောက်လူသေးမှုကားတိုက်မှုတချို့ဟိုအလုပ်ခွင်ထဲမှာထိခိုက်တံရရမှုတွေမှာလည်းအဲ့လိုပဲဘာတစ်ခုမှဆုံးရှုံးမှုများကြီးနေတယ်ညီမတို့မြန်မာပြည်သားတွေရင်ဆိုင်နေရတဲ့ခါကျတော့ဒီအလုပ်သမားရေးနဲ့ပတ်သက်တဲ့ကိစ္စတွေကလစ်လူရှိတာလို့မြင်ရတဲ့ခါကျတော့ရသလောက်တော့ညီမတို့အခွင့်အရေးပေးသလောက်တော့တောင်းဆိုရမှာပေါ့
ထိုင်းနိုင်ငံမှာလုံးလုံးနေတဲ့မြန်မာနိုင်ငံသားလူသမားတွေအနေနဲ့ကိုယ်အခွင့်အရေးကိုကာကွယ်နိုင်ဖို့ဆိုရင်ဒီလိုအခမ်းအနားတွေနဲ့လှုပ်ရှားမှုတွေမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လဲမှန်ွယ်လေးကဖိတ်ခေါ်သွားပါလေ
ကိုယ့်ရဲ့ဆုံးရှုံးသွားတဲ့အခွင့်အရေးတွေရနိုင်အောင်လို့ကိုကိုယ်တိုင်ဘယ်လိုလုပ်ယူရတယ်ဆိုတာတွေသိအောင်လို့ဒီလိုပွဲမျိုးတွေကိုကျင်းပပေးတယ်ဒါကြောင့်မို့လို့ထိုင်းနိုင်ငံမှာရှိနေတဲ့အာကျမတို့မြန်မာပြည်ဘွားတိုင်းရင်းသားလူသမားတွေအနေနဲ့ကိုယ့်ရဲ့လူသမားခွင့်ရေးချိုးပေါက်ခံရတာပဲတကယ်လို့မှကိုယ့်ဘက်ကမှန်ကန်တယ်ဆိုလို့ရှိရင်ကျမတို့တွေနဲ့ဆက်သက်လို့ရပါတယ်ကျမတို့တွေဘက်ကနေပြီးတော့တတ်နိုင်တဲ့လောက်ပါဝင်ကူညီပေးပါမယ်ကျမကိုယ်တိုင်မလုပ်ပေးနိုင်အောင်မှလုပ်နိုင်တဲ့အဖွဲ့အစည်းတွေနဲ့ကျမတို့ချိတ်ဆက်ပေးပါတယ်ရှင
်ချာပမအတိသမားတို့ဒီစမတော်က
တရားမျှတတဲ့အလို့လုပ်ငန်းခွင့်ဘေးကင်းမှုလူကုန်သိက္ခာနဲ့ဆက်ဆံခွင့်ပေါင်းတင်ဆက်ဆံခွင့်ညှိနှိုင်းပိုင်ခွင့်လုပ်ငန်းခွင့်ဒီမိုကရေစီထူထောင်ခွင့်ဆိုတာတွေကိုမြန်မာလူသမားတွေကထိုင်းလုပ်ငန်းရှင်တွေစီမှာတောင်းဆိုနေကြပါလေခင်ဗျာကျွန်တော်သိမ့်ထိုင်ဦးပ
ါထိုင်းနိုင်ငံဘန်ကောက်မြို့ကနေဦးသိမ့်ထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြေကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ30နဲ့52နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုစီစဉ်ဒုတိယပိုင်းမှာတော့အမျိုးသမီးကဏ္ဍသူရဆောင်လေအမေရိကန်တခွင်အစီစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ရုရှားကြီးကျော်စစ်ကိုခုခံတိုက်ခိုက်နေကြတဲ့ယူကရိန်းနိုင်ငံမှာနေရာဇုံအလွာဇုံကအမျိုးသမီးတွေလက်နက်ဆွဲကင်ပါဝင်နေကြသလိုမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်သူတွေထဲမှာအမျိုးသမီးတွေအများပြားပါဝင်ပါတယ်။တောင်သူအလုသမားចောင်းသူကနေចောင်းဆရာမဆရာဝန်သူနာပြုအင်ဂျင်နီယာရှေ့နေအဆုံးအလုကင်ဇုံအလွာဇုံကအမျိုးသမီးတွေပါဝင်နေကြတာပါ။ပုံမှန်အလုကင်တွေကိုစွန့်ပြီးသူတို့ဘာကြောင့်လက်နက်ကင်နေကြတာပါလဲ။သူတို့ရဲ့ယုံကြည်ချက်ကဘာပါလဲမြန်မာနဲ့ယူကရိန်းကအမျိုးသမီးစစ်တီတချို့ဘာတွေပြောထားသလဲဆိုတာဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာThere's a path we must choose sometime Gotta stand up and fight someမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေလှုပ်ရှားပါဝင်နေကြတာမှာလက်နက်ကင်တော်လှန်နေကြတဲ့လူငယ်အမျိုးသမီးတွေလည်းအများပြားပါပါတယ်။ဒီထဲမှာအထက်တန်းပြည်ကစလူငယ်အမျိုးသမီးမတ်အမွေစိန်လည်းပါပါတယ်။လက်နက်ကင်တော်လှန်ရေးဆိုတာဘာမှမသိခဲ့ပေမဲ့စစ်အာဏာသိမ်းမှုနောက်ပိုင်းသူပါဝင်ခဲ့တဲ့မြောင်မြို့ကကန့်ကွက်ဆန္ဒပြပွဲတွေဖြိုခွင်းခံခဲ့ရပြီးတဲ့နောက်မှာတော့လက်နက်ကင်တော်လှန်ဖို့အထီးစိတ်ပိုင်းဖြတ်ခဲ့တယ်လို့သူကပြောပြပါတယ်။
ကျွန်တော်တို့အစားဒီမာလာရဲ့ရုပ်ရည်တွေကိုကျွန်တော်တို့မကြိုက်ဘူးသူတို့ရဲ့ရုပ်တွေမကြိုက်တယ်ကျွန်တော်တို့ရဲ့ဆန္ဒကိုဒီအားလုံးနဲ့ပူးပေါင်းပြီးတော့ဗောနော်လက်တုံးချောင်းထောင်ပြီးတော့ဆန္ဒကြီးပြခဲ့ကြရတယ်အော်ခဲ့ကြရတယ်သူတို့အလုံးမရှိဆိုတဲ့ကြောင့်အော်ခဲ့ကြရတယ်ဒါပေမဲ့ကျွန်တော်တို့လက်တုံးချောင်းထောင်ပြီးတော့တောင်းဆိုခဲ့တယ်ဆန္ဒပြခဲ့တယ်မရခဲ့ဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့လက်တုံးချောင်းထောင်လို့မရတော့တဲ့လက်ညှိုးကွေးမှဖြစ်တော့မယ်ဗောနနကန်လန်းစင်ကထိရောက်မှုရှိလားဆိုရင်ကျွန်တော်တို့နေရာတော့ဒါအိမ်မှာနေပြီးတော့အောင်ရမယ်အောင်ရမယ်လို့အော်နေတာထက်ရှားလို့ရှိရင်တော့ကိုကိုကိုဒီဟာပို့ပြီးတော့ထိရောက်တယ်လို့အထင်နဲ့မ
ှဒီလိုခံယူချက်နဲ့ပဲအမျိုးသမီးစစ်တီအဖွဲ့မှပါဝင်ပြီးရဲရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေအလွဲတကူဝင်ရောက်လို့မရအောင်ဒေသခံတွေကိုကာကွယ်ပေးနိုင်ဖို့အတွက်မိုင်းတပ်ဖွဲ့မှပါဝင်အမှုထမ်းနေတယ်လို့လည်းမတ်မွေစင်ကပြောပါတယ်အမျိုးသမီးတယောက်အနေနဲ့လက်နက်ကင်တော်လှန်ရေးမှပါဝင်ဖို့ခက်ခဲနိုင်တယ်ဆိုတာသိပေမဲ့အာဏာရှင်ကိုကိုယ်တိုင်ချိန်မုန်းခြင်းလွတ်နာကြောင်းအခုလိုလမ်းစဉ်ကိုရွေးချယ်ခဲ့တာလို့လည်းမတ်အမွေစင်ကပြောပါတယ်
အရင်တော့ဟုတ်တယ်ဒီလုပ်ငန်းကြီးဒီလက်နက်ကင်လမ်းစဉ်ဒီဟိုတနက်ဆိုတာဘာမှတော့မသိဘူးကွာကိုရီးယားကိုယ့်အကိုရိုးရိုးလေးပဲနော်မီလိုက်နဲ့ဖြတ်တန်းလာတဲ့အချိန်တခုပေါ့နော်ဟိုကိုတို့ကဒါကြီးကလောက်ရပါမယ်လို့အဲ့ဒါမသိတာကိုကိုမထင်ထားတဲ့လုပ်ငန်းတခုကိုလောက်ရတဲ့အတွက်ခက်ခဲမယ်ဆိုရည်ကြည်ရတယ်အမျိုးသမီးအနေနဲ့ကျွန်တော်တို့အနေနဲ့လည်းခက်ခဲရှားမျိုးသမီးအနေနဲ့လည်းခက်ခဲနေတယ်ဒါပေမဲ့အမျိုးသမီးတွေကပါမဖြစ်မှလားဟိုတခြားနေရာတွေကနေရောထောက်ခံလို့ထောက်ပံ့လို့ရနေရလို့ဆိုတော့ကျွန်တော်အနေနဲ့ကတခြားနေရာတွေထောက်ပံ့လို့ရတယ်ဟုတ်တယ်ဟိုလုပ်ငန်းကိုင်ရနေလည်းအများကြီးထောက်ဖို့နေပုံစံမျိုးနဲ့ပေါ့နော်ထောက်ပံ့လို့ရတယ်ဒါပေမဲ့ကျွန်တော်ကတော့ကိုကိုရန်ကသူတို့ပေါ့နော်ပြုတ်ကျစေခြင်းနဲ့ဒီမင်းအောင်လိုင်ကိုစိတ်ထဲမှာတကယ်ကိုမုန်းတီးနေဆိုတော့ကျတော့ကိုကိုရန်ကိုလက်နဲ့ပဲကိုလက်နဲ့လှုပ်ထားတဲ့မိုင်းနဲ့သူတို့ကိုတည်စေခြင်းနဲ့အလိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုရန်ကဒီထဲမှာပါလာတာပါပေါ့နော်ဒီဟာအမျိုးသားတွေမှလုံနိုင်တာမဟုတ်ဘူးမျိုးသမီးတွေလည်းဒီယောက်ျားလေးနေနေပေါ့နော်ရင်မောင်တန်းပြီးတော့အကုန်လုံးလိုက်လုံနိုင်တယ်ဘာသူမဆိုလိုက်လုံလို့ရတယ်လိုက်လုံနိုင်တယ်အခုနောက်ပိုင်းကိုယ့်ကိုလည်းယုံကြည်မှုရှိလာတယ်သူတို့နေနေလည်းကိုယ့်ကိုဒီ point တစ်ခုအစင်မှုအတွက်လည်းသူတို့နေလည်းကိုယ့်ကိုယုံကြည်မှုတွေရှိလာတယ်မိန်းကလေးယောက်ျားလေးရဲ့လို့မဟုတ်ဘူးမိန်းကလေးတွေလည်းဒါတွေကိုလုံနိုင်တယ
်သူ့လိုပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့အခုချိန်မှာအများပြားရှိနေတာပါလက်ရှိမြောက်အမျိုးသမီးစစ်တီအဖွဲ့မှာဥဆောင်ပါဝင်နေသူတူတူဖြစ်တဲ့အမတ်အမရာကတော့အရင်ကမိသားစုနဲ့အတူမိယိုးဖလာတောင်သူအလုပ်ကိုလုပ်ခဲ့တာပါဆက်နာသိမ်းမှုနောက်ပိုင်းမှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းနောက်ပိုင်းမှာတော့လက်နက်ကင်စစ်တီတယောက်ဖြစ်လာခဲ့ပါတယ
်ခြေကစီရရလေးကျမှုတွေလေ့လာပြခဲ့တယ်နောက်ပိုင်းတော့ဒီကာလအတွင်းမှာဆိုစိတ်သက်ပိုင်ဆိုင်ရာစစ်ဆင်ရေးဆက်တဖြစ်ပေါ့နော်အော်လေ့လာပြီးရနောက်ပိုင်းကျတော့အမလား6လပိုင်းရဲ့ဒုတိယအပတ်ထဲလောက်မှာဒီခဲခဲဝင်ဝင်ပေါ့နော် နနကိုင်းလမ်းစဉ်အောင်မှာဆက်ပြီးတော့မှလှုပ်ရှားကြည့်ခဲ့တယ်ပါဝင်ကြည့်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမှဒီအမျိုးသမီးရဲ့ပူပေါင်းပါဝင်မှုကအကောင့်လာခင်အကောင့်လာခဲ့တဲ့ခါကျတော့ဒီအောက်တိုဘာဒီအမျိုးသမီးစစ်တီတော့တရင်မဖွဲ့နိုင်ခင်ပေါ့နော်ဆိုတဲ့နိုင်ငံမှာဒီအပတ်စဉ်တိုင်းမှာရှိနေတဲ့အမျိုးသမီးတွေနဲ့စုစည်းမှုအကောင့်လာအရင်ဥဆုံးသူတို့နဲ့တွေ့ဆုံမှုတွေလုပ်ခဲ့တွေ့ဆုံမှုတွေလုပ်ပြီးတော့မှငါတို့တွေကကြားမတန်းတူရရှိဖို့လဲပေါ့နော်ဒီမျိုးတော်လိုင်းမှာခြေခံပြီးတော့မှသွားကြမယ်လနကန်လမ်းစဉ်အောင်ပါပေါ့နော်အမျိုးသားများနည်းတူအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုလည်းအားကောင်းလာစေရမယ်ဆိုပြီးတော့မှဤရဲ့ချက်တွေထားပြီးတော့မှပေါ့နော်လနကန်လမ်းစဉ်အောက်ကိုထဲထဲဝင်ဝင်ပူပေါင်းပါဝင်ကြည့်ခဲ့တယ်လို့တော့ပြောရမှာဟုတ
်အာနာရှင်ကိုစန့်ကျင်ရမှာလနကန်မှာရမယ်လို့ယုံကြည်ပြီးလက်နဲ့ဆွဲကင်ခဲ့ပေမဲ့လို့တနေ့ကျော်ကြာလာတဲ့အချိန်မှာတော့ဟီမန်းချက်တွေပြေဝဖို့ဆိုတာမှာလက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့မလုံလောက်တော့ဘူးဆိုတာပို့ပြီးတော့သဘောပေါက်လာခဲ့တယ်လို့လည်းမန်အမရာကပြောပါတယ်
။ဒီကြားထဲမှာပြောင်းလဲသွားတဲ့ခံစားချက်ကတော့ရှိသွားတယ်။ရှိသွားတဲ့ခါကျအဲဒါဆိုညနေအတွင်းမှာတော်လိုင်းကြီးအင်အားစုတွေကလည်းအားကောင်းနေတယ်။ဒီအားကောင်းနေတဲ့ချိန်လေးပေါ်မှာမှပေါ့နော်ဖြစ်ပေါ်လာတဲ့အရာတွေကဘာလဲဆိုတော့လက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့ပေါ့နော်အားကောင်းပြီးတော့မှအာနာရှင်စနစ်ကိုအမိချက်ကြောက်ဆုံးနိုင်တယ်ဆိုတာမတေချာနေဘူးပေါ့နော်လူစုကိုယ်နိုင်ကဒီနိုင်ငံကြီးအမျိုးမျိုးရှိရှိနဲ့ဒီနိုင်ငံရေးရှုထောင့်ကနေသွားမယ်ကိုကိုနိုင်ဒီလူထုကပေါ့နော်ဒီကိုလိုဂျီနဲ့ဒီဖက်ဆစ်အာဏာရှင်စနစ်အနည်းပြတ်ကြဆုံးဖို့နောက်တစ်ခုအမေရိကန်ပြည်သူလူထုတိရလုံကမျှော်လင့်တောင်းတခဲ့တဲ့စစ်မှန်တဲ့ဖက်ဆစ်ဒီမိုကရေစီရဖို့ဆိုရင်ဒီလက်နက်ကလမ်းစဉ်တစ်ခုတည်းနဲ့သွားဖို့ကဘယ်ပင်နည်းနဲ့မှမဖြစ်နိုင်ဘူးဆိုတာမျိုးကခေါင်းထဲမှာပြန်ရောက်လာပြန်ရောရောက်လာတဲ့အခါကျတော့လူမှုအဝိုင်းဝိုင်းတစ်ခုတည်းမှာဆိုရင်တောင်မှပြုပြင်ကြောင်းလဲရမယ့်အရာကြီးပေါ့နော်ဒါမျိုးတွေရှိရဲ့နောက်တစ်ခုကဒီအဖွဲ့အစည်းဥမာဒီနိုင်ငံရေးရှုထောင့်ကနေကြည့်မယ်ဆိုရင်နိုင်ငံရေးရဥဆောင်ဥရပြုနိုင်မယ်ခေါင်းဆောင်ခေါင်းပြီးကောင်းကောင်းမွန်မွန်နဲ့ဆောင်ရွက်ပေးနိုင်မယ်ဥဆောင်ဥရပြုနိုင်မယ်ခေါင်းဆောင်တွေမျှော်လင့်နေပေါ့နော်ဒီကလည်းပေါ့နော်အမေရိကန်တွေကပြည်သူတရအနေနဲ့တော့လည်းခေါင်းဒီလက်နက်ကလမ်းစဉ်အဖွဲ့အစည်းအနေနဲ့တော့လည်းခေါင်းနောက်တစ်ခုကလူငယ်တရအနေနဲ့တော့လည်းခေါင်းပေါ့နော်အဲ့လိုမျိုးဝေဖန်ထောက်ပြနိုင်ဖို့လိုအပ်တယ်ဆိုတာမျိုးတွေလည်းထည့်သွင်းစဉ်းစားမိလာတဲ့အခါဒီတကယ်တကယ်ပြန်စဉ်းစားရမယ်ဆိုရင်လက်နက်ကလမ်းစဉ်အောက်ကအမေရိကန်လူချင်းတွေစစ်မှန်တဲ့ Federal Democracyဖွဲ့စည်းတည်ဆောက်နိုင်တယ်အမေရိကန်ညွန်မှန်းထားတယ်ပေါ့နော်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဆိုရင်တစိုက်တစ်ပြီးတာအနေနဲ့ကအထောက်အကူပြုပါလိမ့်မယ်တကယ်တကယ်အမေရိကန်အဝိုင်းဝိုင်းနဲ့မှာပြုကျင်တောင်းလဲရမယ်အရာကြီးအများကြီးရှိနေသေးတဲ့အခါကျတော့ပေါ့နော်လူလူကြောက်လည်းသွားတယ်လက်နက်ကင်လမ်းစဉ်အောက်မှာလည်းသွားတယ်လူငယ်ကြီးတယောက်ဖြစ်နေတဲ့အခါကျတော့လူငယ်ကြီးရာနေပြီးမှပူပေါင်းပါဝင်လို့ရမယ်ကိစ္စရက်မျိုးတွေလည်းပေါ့နော်ပူပေါင်းပါဝင်ဆောင်ရွက်တင်နေဆိုပြီးတော့မှအမြင်ကြီးလာခဲ့တဲ့အခါပေါ့နော်ဖြန့်ကျက်ပြီးတော့မှသွားတဲ့အပိုင်းတွေတော့ရှိလာခဲ့တာပေါ့လေ
စီယနာသိမှုနောက်ပိုင်းမြန်မာမျိုးသီးလူငယ်တွေအများပြားလက်နက်ကင်လှုပ်ရှားမှုအပါအဝင်လှုပ်ရှားမှုမျိုးစုံမှာပါဝင်နေကြတယ်လို့ပဲရုရှားနိုင်ငံရဲ့ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းနိုင်ငံမှာလည်းခုခံစစ်ပွဲတွေဆင်နွှဲနေတာမှာအမျိုးသမီးတွေအများပြားရှေ့တန်းမှာပါဝင်နေကြပါတယ်။အရင်ကအထည်လုပ်ငန်းလုပ်ကင်ခဲ့တဲ့ခရီနာဆိုရင်အခုခါယူကရိန်းနိုင်ငံအရှေ့ခြမ်းကတိုက်ပွဲတွေမှာရှေ့တန်းကနေတင်ကားမောင်းတဲ့စစ်သည်တယောက်အနေနဲ့ပါဝင်နေပါတယ်
။ Ну со своей стороны я стараюсь тоже помогать по максимуму.
ကိုလုံနိုင်တာမှန်သမျှအမြင့်ဆုံးအကောင်းဆုံးကူညီဆောင်ရွက်နိုင်အောင်ကြိုးစားပါတယ်။စိတ်တည်းရေးရအရာလည်းအမြင့်ဆုံးထားပါတယ်။လိုအပ်တဲ့နေရာတိုင်းမှာဝင်လုပ်တယ်။မိမဖြစ်လို့ဆိုပြီးတော့မလုပ်ဘဲနေတာဘာမှမရှိပါဘူး
။ဒီလိုစိတ်ထားနဲ့ပါဝင်နေတာကတော့သူတယောက်တည်းမဟုတ်ပါဘူး။ဥပဒေအကျိုးဆောင်ရှေ့နေအလုပ်ကို10နှစ်ကျော်လုပ်လာခဲ့တဲ့မာရီယာဆိုရင်လေတိုက်ပွဲတွေပြင်းထန်နေတဲ့ဒွန်းဘတ်ဒေသမှာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ထုတ်နေတဲ့တပ်မှုတစ်ယောက်ပါ။အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်စိတ်ထဲပြင်းပြရင်ဘယ်လိုအလုပ်မျိုးကိုမဆိုအောင်မြင်အောင်လုပ်နိုင်ပါတယ်လို့သူကပြောပါတယ်
။ То есть как женщина выполняет свои обязанности в нации с проможенной работой не имеет значения.
မျိုးသမီးတယောက်သူ့တာဝန်တွေသူကောင်းကောင်းရှင်းပြအောင်ထမ်းဆောင်နိုင်တယ်ဆိုရင်ဒါသူလုပ်နိုင်တာပါပဲ။အမျိုးသားနဲ့အမျိုးသမီးမတူဘူးလို့ပြောလို့မရပါဘူး။ဒီအလုပ်ကအမျိုးသမီးတွေနဲ့မဆိုင်ဘူးလို့မြင်ပြီးတော့အစင်အလာအစွဲနဲ့ကြီးတတ်ကြတဲ့တပ်မှုတွေရှိနေပါသေးတယ်။သူတို့ကအမျိုးသမီးစစ်တီတွေကိုမလိုချင်ကြဘူးလေ။ဒါပေမဲ့တကယ်လှုပ်ချင်ကြတဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေကတော့ရှိပါတယ်။ကိုယ်တိုင်ကစိတ်ဆန္ဒသာပြင်းပြရဲဆိုရင်ကိုယ့်ရဲ့ရက်တီချက်ကိုလုတ်ချနိုင်အရာတွေကိုအောင်မြင်အောင်လုပ်နိုင်ပါတယ်
။ယူကရိန်းနိုင်ငံမှာဒီနှစ်အစောပိုင်းရုရှားကျူးကျော်စစ်ဆင်ခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်လှုပ်ရှားမှုတွေမှာပါဝင်တဲ့အမျိုးသမီးတွေတိတိတသားပို့ပြီးတော့များလာခဲ့ပါတယ်။လက်ရှိယူကရိန်းစစ်တပ်တိုက်ခိုက်ရေးအဖွဲ့တွေရဲ့15ရာခိုင်နှုန်းလောက်ကအမျိုးသမီးစစ်သည်တွေနဲ့အရာရှိတွေဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောထားပါတယ်။အလားတူမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်ကိုစန့်ကျင်တိုက်ဖြတ်ဖို့လက်နက်စွဲကင်တော်လှန်ကြတဲ့နေရာမှာအမျိုးသမီးတွေတိတိတသားပို့ပြီးတော့များလာနေတာပါအရေးထွက်အဖြစ်စီးရင်အတိအကျမသိရပေမဲ့လို့နေရာဒေသစုံကပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာအမျိုးသမီးစစ်သည်တွေအများပြားပါဝင်နေတာကိုတွေ့နိုင်ပါတယ်လက်ရှိနှွေဦးတော်လှန်ရေးလက်နက်ကင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေကြပါတယ်လို့မန်အမရာကလည်းပြောပါတယ
်အမျိုးသမီးတွေစစ်သည်အခန်းကဏ္ဍကလည်းဒီဥမာအမျိုးသားများနည်းတူကတော့အရေးပါတဲ့အရာရောက်တဲ့အနေထိုင်တွေ လူတိုင်းကတော့ဒီ social life လောက်ခံနေရတာတော့ဒီအမျိုးသားတွေကဒါလည်းပေါ့နော်ရှေ့ထွက်နိုင်တယ်တခုခုဆေးရရလည်းအမျိုးသားတွေကဒါလည်းပေါ့နော်ဖုန်းချက်ချက်ချနိုင်တယ်ဆိုတော့ပေါင်ခက်ခံရတဲ့အရာကြီးအဟန့်အတားကြီးရှိနေကြတာပေါ့နော်ဒါကြီးအားလုံးလည်းအမျိုးသမီးတစ်ယောက်အနေနဲ့ဖြေချက်တင်တဲ့အရာကြီးဘလို့ခန်းနာနာတွေကပို့ပြီးတော့မှဟိုဖြစ်မလဲဆိုတဲ့ခါကျတော့လက်ရှိအမရတို့တွေဒီအမျိုးသမီးတက်ရင်းနေလဲဖွဲ့စည်းလာခဲ့ပြီးအဲ့ဒီအမျိုးသားတွေတက်ရင်းမှာရှိနေတဲ့အမျိုးသမီးစစ်တီတွေရဲ့ပူပေါင်းပါဝင်မှုကလည်းပေါ့နော်အမျိုးသားများနှီးတူထက်တူကြနေဆုံးခါကြတော့ဒီအားလုံးကတော့ဒီလူမှုပေါင်းခက်ခံနေရတဲ့အရာကတော့ပေါ့နော်ဒီစီးရင်းရလှုပ်ရှားမှုတွေဒီအမျိုးသားများတိုင်းလှုပ်ရှားနိုင်နေဆိုတော့ပြည်နှက်ချက်တွေကြားထဲမှာတင်ပေါ့နော်အမျိုးသမီးတူကိုနိုင်ကလည်းဒါတွေလှုပ်နိုင်ပါလေဆိုတော့သူရဲ့မှုမိကနေပြီးတော့မှပေါ့နော်တက်တေကြခဲ့တဲ့အရာတွေကအမျိုးသမီးတွေရဲ့အခန့်ကဏ္ဍအရေးပါမှုအရာရမှုတွေအတွက်တက်တေအထောက်အထားဖြစ်နေလို့ရှိနေခဲ့တယ်လို့အမှားယုံကြည်ထားတယ်
မြန်မာနိုင်ငံမှာစစ်တဲအာဏာသိမ်းခဲ့တာတနည်းကျော်ကြာလာပြီမဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့နေရာတော်များများမှာဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမျိုးသမီးစစ်တီတွေဟာလည်းကြာရနေရာကနေပါဝင်နေကြဆဲဖြစ်ပါတယ်။အစင်လာကန့်သက်ချက်တွေဘယ်လိုပဲရှိရှိအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူတိုင်းပြည်အတွက်တဒတ်တအားပါဝင်ဆောင်ရွက်နိုင်ကြတယ်ဆိုတာကိုတော့မြန်မာနဲ့ယူကရိန်းအမျိုးသမီးရဲ့လှုပ်ရှားမှုတွေကတက်တည်ပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျွန်မခင်ပြူချူပါရှင
်။ဘတ်စင်အမျိုးသမီးကဏ္ဍကိုမခင်ပြူတွေ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးသွားမှာပါ။အဲ့ဒီမတိုင်ခင်တော့အခုအရင်သုဒ္ဓဆုံလယ်အမေရိကန်တခွင်အစည်းအဝေးကိုနှာဆင်ရမှာဖြစ်ပါတယ်။သုဒ္ဓဆုံလယ်အမေရိကန်တခွင်အစည်းအဝေးမှာတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်အမေရိကန်အနောက်ဘက်ချန်ပီနယ်တွေမှာအထူးသဖြင့်ကယ်လီဖိုးနီးယားပြည်နယ်မှာရေခမ်း6ရှားပါးတဲ့ပြဿနာကိုရင်ဆိုင်လာနေတဲ့အကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ဒီနှစ်အတွင်းအဝီစီရေရင်းပေါင်း1200ကျော်ခန်းချောက်သွားပြီးဒါဟာဆိုရင်မနစ်ကတည်းက58ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ကယ်လီဖိုးနီးယားရေအရင်းမြစ်ထိန်းသိမ်းရေးဌာနရဲ့စည်ရင်းကိန်းဂဏန်းတွေအရသိရပါရတယ်။2018 2019 2020တုန်းကတွင်းရေ100အောက်တာခန်းချောက်ကုန်တာပါ
they're surviving bringing water
ဒီနေရာကနေတိတ်မွေးတဲ့နေရာကနေရေဝဲပါတယ်နေစဉ်ဝင်ရပြီးတော့သူတို့ကငါးခံလန်ဆက်နဲ့ရည်စီနဲ့လာပို့ပါတယ်။အကြခင်မှာမိုးရွာဖို့မျှော်လင့်နေပြီးတော့တောင်ရှိသူတွေကတခုခုလှုပ်ပေးစီခြင်းပါလေ။အရေးကြီးဆုံးလူနေတာကရေပါ
။ရေခမ်းချောက်မှုပြဿနာကိုအဓိကကြုံရတဲ့ဒေသဟာစိုက်ပျိုးရေးအဓိကလှုပ်တဲ့ဆန်ဟွာကင်းတောင်ကြားဒေသဖြစ်ပါတယ်။အဲ့ဒီဒေသကအသီးအနှံဟင်းသီးဟင်းရွက်နဲ့အစစ်မျိုးစုံကိုကမ္ဘာတဝန်းပို့ဆောင်တာပါ။ကယ်လီဖိုးနီးယားမှာတတိယနှစ်မြောက်မြေအောက်ရေပို့ပြီးတော့ခန်းချောက်လာပါတယ်မိုးကောင်ခြောက်သွေးမှုကိုစောင့်ကြည့်တဲ့ဌာနရဲ့အဆိုအရကယ်လီဖိုးနီးယားပြည်နယ်ရဲ့94ရာခိုင်နှုန်းကျော်ဟာအလွန်ဒါမှမဟုတ်အလွန်ခြောက်သွေးနေတယ်လို့ဆိုပါတယ်မိုးကောင်ရေရှားတာကြောင့်ဆယ်မြောင်းတွေလည်းခန်းချောက်ကုန်ပြီးတွင်းရေတွေကိုတုံးဆွဲနေရကနေခုအခါတွင်းရေတွေပါခန်းချောက်လာနေတာပါ
Well this year we've actually lost
ဒီနှစ်ထဲမှာပြီးခဲ့လာရေတွင်းနှစ်တွင်းရေခမ်းကုန်ပါတယ်ကျမရဲ့အိမ်ကရေတွင်းရေတားရဲ့အိမ်ကရေတွင်းရေပါဒါကြောင့်အခုလို့ကိုယ့်မြေပေါ်မှာရေရင်းထပ်ပြီးတော့တူးရပါမယ်အရင်တုန်းကပြဿနာမရှိခဲ့ပေမဲ့မနှစ်တုန်းကအလွန်လွန်ကို6သွေလွန်ပါတယ်နှင်းလည်းမကြပါဘူးဒီဆောင်မှလည်းအခုလို့ပဲဖြစ်မယ်လို့ထင်တာပါပဲ
အခုလိုအခြေအနေကြောင့်ကယ်လီဖိုးနီးယားကအဝီစီရေရင်း64ရာခိုင်နှုန်းလောက်ရဲ့ရေမျက်နှာပြင်အားတာမန်ရှိရမယ့်အနေအထားအောက်ရောက်နေပါတယ်။ရေမလုံလောက်တော့တာကြောင့်စိုက်ခင်းတွေလည်းဖုံးစိုးမြေရိုင်းတွေဖြစ်ကုန်ပြီးတစ်သီးကြံတွေလည်း6တွေ့ကုန်ပါတယ်။စိုက်ခင်းအေက5သိန်း3သောင်းလောက်မှာမစိုက်နိုင်တာကြောင့်ဒေသစိုက်ပျိုးရေးထွက်ကုန်တွေလည်းကျဆင်းကုန်ပါတယ်။
just not enough rain the water
ရေနည်းလာတာကြောင့်လွန်ခဲ့တဲ့၄နှစ်အတွင်းဖုန်းတွေအဆက်မပြတ်ဝင်လာပါတယ်ဒီလိုရေတွေနည်းလာတာကိုကျွန်တော်တို့လည်းဘာမှမတက်နိုင်ပါဘူးရေတွေပြန်များလာအောင်လည်းလုပ်လို့မရပါဘူးဖုန်းခေါ်လာရင်လည်းဖုန်းပြေပြီးသွားကြည့်ပေးရုံပါပဲ
မြေအောက်ရေကိုပဲအပြုတ်သုံးဆွဲနေရတဲ့ Fresno မြို့မြောက်ဘက်ကမီဒရာခဲမှာဆိုရင်လေရေတွေခန်းချောက်ကုန်ပါတယ်ဒီနှစ်အတွင်းရေရင်းပေါင်း430လောက်ရေခန်းကုန်တာပါအခုလိုရေရှားပါမှုကြောင့်ရေမရတော့တဲ့စိုက်ခင်းတွေပုံများလာပါတယ်ဆန်ဟွာကင်းတောင်ကြားဒေသမှာအဝီစီတွင်းရေတက်မလာတော့တာကြောင့်ရေရင်းတူးသမားတွေကိုအားကိုးနေရပါတယ်အီသန်ဘောဝက်စ်နဲ့အဖွဲ့ဟာဒီနှစ်အတွင်းရေခန်းကုန်နဲ့မီဒရာရန်ချိုဒေသတချို့မှာပိုအားစိုက်ထုတ်ပြီးရေရင်းတူးနေရပါတယ်အခုခါရေရဖို့ပေ900 600လောက်ထိတူးရပြီးဒါဟာဟိုရုံးကရေရင်းတူးတာထက် ပေ200လောက်ပို့ပြီးတော့တူးရတာပါ
I want to say for the past about
မိုးမရွာတော့မြေအောင်ရေနဲလာပြီးတော်တော်နဲ့နဲ့တူးရပါတယ်တူးပြီးသားတွင်းတွေကရေတွေခမ်းလာတော့ကျွန်တော်တို့အခုထပ်လာပြီးတူးရပါတော့တယ်
မလာရုံကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကရေရင်းတွေတိတ်အများကြီးတူးလို့မရအောင်အမိန့်ထုတ်ထားပါတယ်ရေရင်းတစ်တွေထပ်တူးရင်အနီးအနားကရေရင်းတွေခန်းချောက်ကုန်နေတာကြောင့်မှကယ်လီဖိုးနီးယားပြည်သူ့မူဝါဒရေးရာအင်စတီကျူရဲ့ခန့်မှန်းချက်အရမြေက9000လက်ရှိစိုက်ပျိုးမြေရဲ့10ရာခိုင်နှုန်းလောက်မှာလာမယ့်ဆယ်စုနှစ်နှစ်အတွင်းဆက်စိုက်ပျိုးလို့ရတော့မှာမဟုတ်ဘူးလို့ဆိုပါတယ်
There are many, you know, communities across the San Marcos.
ရေကုန်မိကိုနေရပြီးအခုခါအဲရေရင်းလဲခန်းချောက်ကုန်မဲ့အနေထားမှာရှိနေပါတယ်။စိုက်ခင်းတွေအတွက်ရေရီအလွန်ကျွန်းထုတ်ယူသုံးဆွဲတာမျိုးခုလိုမျိုးခံလာတာပါ။
တာဝန်ရှိသူတွေဘက်ကတော့တတ်နိုင်သလောက်လုပ်ပေးနေတာပါ။
Here in Fermi there are families who don't have access to running water.
Fermi မှာရေတော်တော်ရှားနေပါတယ်။ပြည်နယ်အစိုးရကလည်းအရေးပေါ်အကူအညီမပေးတော့ရေပုံးတွေနဲ့ပဲသုံးနေရပါတယ်။အစားတောက်ချက်ပြုတ်တော့လေဒီရေဗကန်ဆေးလေဒီရေရေချိုးလေဒီထဲကနေပဲချိုးနေကြရတာပ
ါရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ကဘာကြီးပူပူပြင်းလာသလိုမိုးခေါင်6တွေ့ကုန်ပြီးမြို့ရွာတဝန်းရေရှားပါမှုပြဿနာတွေနဲ့ကြုံတွေ့နေရတာပါခင်ဗျာဆောက်ပလက်မြစ်ဟာကော်လိုရာဒိုအနောက်ပိုင်းကနေနီဘရာစကာပြည်နယ်ရဲ့စီးဝင်တာပါဒီမြစ်ဟာဝိုင်ယိုမင်းပြည်နယ်ရော့ကီတောင်နှင်းတွေအရှေ့ဘက်ကနေစတင်စီးဆင်းလာတာပ
ါ That water is used
ဆပ်ပလမြေရေကိုလူတော်များများမိခိုနေကြတာပါရေပေးစနစ်အတွက်နဲ့စိုက်ပျိုးရေးအတွက်လည်းသုံးကြပါတယ
်ကော်လိုရာဒိုပြည်နယ်မှာမြို့ပြနယ်နိမိတ်ကျယ်ပြန့်လာတာကြောင့်ရေသုံးဆွဲမှုများလာပါတယ်နီဘရာစကာပြည်နယ်ကစိုက်ပျိုးရေးသမားတွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဒါကြောင့်66နှစ်အကြာသဘောတူညီချက်ကိုအသုံးချပြီးရေပိုရဖို့အတွက်နီဘရာစကာပြည်နယ်ကကော်လိုရာဒိုပြည်နယ်ထဲကဆပ်ပလမြေကနေတူးမြောင်းတွယ်ဖို့ကြိုးစားပါတယ်ကော်လိုရာဒိုစိုက်ပျိုးရေးသမားတွေကဒါကိုလက်မခံကြပါဘူး
When you pull that main resource out
ဒီရေတွေဒါခွဲပေးရမယ်ဆိုရင်ကျွန်တော်တို့ဘဝဘလို့ဖြစ်သွားမလဲဆိုတာစဉ်းစားကြည့်ပါကျွန်တော်တို့ဘက်ကချဲထွင်စိုက်ပျိုးရာမှာသုံးမဲ့ရေကို Nebraska ဘက်ကတူးမြောင်းတွယ်ပြီးယူမယ်ဆိုတာကြားပါတယ်ကျွန်တော်တို့အတွက်ရေမလုံလောက်တော့တာကြောင့်စိုက်မရတော့ဘူးဆိုရင်နောက်မှကျွန်တော်တို့အတွက်အလွန်ဒုက္ခရောက်မှာပါ
Arizona ပြည်နယ်ကပြောင်းမှုနဲ့တခြားသီးနှံစိုက်ခင်းတွေအတွက်အခုအခါမှာရေရနေသေးပေမဲ့ဘလောက်ကြာကြာဆက်ရနိုင်မလဲဆိုတာကတော့မရေရာဖြစ်နေပါတယ်။ရာသီဥတုဖောက်ပြန်မှုမိုးခေါင်ရေရှားဖြစ်မှုတွေကြောင့်ဒီစိုက်ခင်းတွေအတွက်ပြီးနေတဲ့ကော်လိုရာဒိုမြစ်ရေကိုပထမဆုံးအချိန်အနည်းနဲ့ short chat ကန့်သက်သွားမှာပါ။ American ရေအရေးမြစ်စီမံခန့်ခွဲရေးဘီရိုကဩဂုတ်လလယ်မှာဒီကန့်သက်ချက်တစ်ကိုချမှတ်ခဲ့တာပါ
။ Cuz the Colorado River cutbacks were
ကော်လိုရာဒိုမြစ်ရေပြီးနေတာကိုဖြတ်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူး။နောက်နှစ်အတွင်းသုံးရမယ်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူ
းအမေရိကန်နောက်ဖက်ပြည်နယ်တွေမှာလူဦးရေတိုးပွားလာသလိုနှစ်အတော်ကြာမိုးခေါင်ရေရှားမှုကလည်းရေဝှက်လွှာတွေကိုခန်းချောက်စေပါတယ
် There's a lot of pressure in the west
အနောက်ပိုင်းပြည်နယ်တွေက6တွေ့တဲ့ဒေသထဲမှာပါခန္ဓာရမှာဥယျင်တဲရတာမျိုးဖြစ်ပြီးတော့စီးပွားရေးအရာရက်တည်နိုင်အောင်လည်းကြိုးစားရပါလေအားလုံးကအဲ့လိုရုန်းကန်ရတာပါ
နီဘရာစကာဘက်ကရေသွင်းမဲ့စီမံကိန်းဘလောက်ရေရှည်ခံမလဲဆိုတာကိုလည်းစောင့်ကြည့်ရမှာပ
ါ It's going to have to be a collaboration.
ညှိနှိုင်းဆောင်ရွက်သွားမှာပါ။အနောက်ဖက်နဲ့ကော်လိုရာဒိုပြည်နယ်ကအိမ်နီးချင်းတွေနဲ့ညှိနှိုင်းမှာပါ။သူတို့တွေဘာတွေလုပ်နေလဲဆိုတာကိုသိပါတယ်။သူတို့နေရာမှာဆိုရင်ကျွန်တော်လည်းအဲ့ဒီလိုပဲလုပ်မှာပါ။ဒါပေမဲ့ကျွန်တော်တို့ဘက်မှာလည်းစိုက်ပျိုးဖို့အတွက်ရေလိုနေတာကြောင့်ပါ။
လွန်ခဲ့တဲ့နှစ်တရာကျော်တုန်းကလည်းအခုလိုတူးမြောင်းသွဲပြီးတော့ရေယူခဲ့ပူပါတယ်။1894ခုနှစ်မှာထုတ်ဝေတဲ့ Omaha Daily Bee သတင်းစာမှာစိုက်ပျိုးရေးသမား900လောက်ဟာကျွန်းနော်တလေးဆန်နေတဲ့အတူနေဆက်ကိုဖျက်ပြီးတော့တူးမြောင်းဖောက်လုခဲ့ပါတယ်။အဲ့ဒီအချိန်ကအာနာပိုင်နေရာစီမံကိန်းအတွက်ရမုံငွေကိုတစ်နှစ်စာလောက်သာချပေးတဲ့အတွက်နောက်ပိုင်းမှာရန်နာသွားပြီးမူလသတ်မှတ်ထားတဲ့ကီလိုမီတာ100ရဲ့၄ဘုံ၃ဘုံလောက်သာတူးမြောင်းဖောက်ပြီးခဲ့တာပါ။2022ခုနှစ်အရောက်မှာတော့နီဘရာစကာပြည်နယ်တာဝန်ရှိသူတွေကမြေအားချဲ့ထွင်ဝယ်ယူဖို့နဲ့အရင်ဖောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်တူးမြောင်းပြန်ဖောက်ဖို့ရမုံငွေ53သန်းချမှတ်ပေးခဲ့ပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့တောက်ကြညပိုင်းအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးမှာပါ။ဒေါခင်မျိုးသက်စီစဉ်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍဖြစ်ပါတယ်။ Astride လို့ခေါ်တဲ့ဥက္ကာပြန်ဆိုတာဘာပါလဲ။ကမ္ဘာပေါ်ကိုဥက္ကာပြန်တွေကျရောက်ပြီးတော့လူသားတွေအတွက်အန္တရာယ်ရှိလာနိုင်ပါသလား။ Illinois ပြည်နယ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းသာထွေကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဥက္ကာပြန်တွေကဘာပေါ်ချပြီးလူသားတွေအနေဖြစ်မှာစိုးရိမ်ကြတဲ့အတွက်သိပ္ပံပညာရှင်တွေကတားဆီးဖို့ကြိုးစားနေကြပါတယ်။တကယ်တော့ဒီ asteroid ဆိုတဲ့ဥက္ကာပြန်တွေဟာကဘာအပါဝင်နေမိသားစုစတီဖွဲ့စည်းကလေးကနေရှိနေတာလို့အလနွိုင်းပြည်နယ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထရီကပြောပါတယ်။
အစိုင်ကအကြီးကြီးအသေးလေးပေါင်းလိုက်လို့ရှိရင်တသန်းကနေနှစ်သန်းလောက်ရှိတယ်။အဲ့တော့သူတို့ဒီကြောက်ဆိုင်ကြောက်ခဲကြီးကိုကျွန်တော်astroid လို့ခေါ်တာ။ဒါကြောင့် astroid bird ဆိုတော့ကြောက်ခိုင်ကြောက်ဆိုင်ကြောက်ခဲဥက္ကာပြန်ကပတ်ကြီးလို့ခေါ်တာ။အဲ့ဒါကြီးရတယ်တော်တော်ကျယ်ကျယ်ကြီးကြီးလို့ရှိတယ
်။အဲ့ဒီဥက္ကာပြန်ကပတ်ကြီးပေါ့နော်။ဘယ်နားမှာရှိတာပါလဲဆရာ
။သူကအင်္ဂါဂျိုနဲ့ကြာသာပတိဂျိုဂျားထဲမှာရှိတယ
်။ဘယ်လောက်ကြီးပါလဲဆရာ
။သူကဘယ်လောက်ကြီးလဲဆိုလို့ရှိရင်ဟိုကဘာနဲ့ဟိုအင်္ဂါဂျိုနီးရနေပြီးတော့ဟိုတလာဘေးဂျိုနီးပါလားကိုပြန်ရှိရတော်တော်ကျကျဝေါဝေါရှိရသူကဆိုတော့အဲ့ဒါကဘာဖြစ်နိုင်လဲဆိုတော့ဒီကြောက်ဆိုင်ကြောက်တဲ့ astroid တွေကကဘာနီးဆွဲအောင်မလို့တလာဘေးဂျိုကြီးကြီးရဲ့ခါတလာဘေးဂျိုလည်းတော့နေလို့အင်္ဂါဂျိုလည်းတော့နေတယ်ကဘာအောင်လည်းလာနေ1994ခုနှစ်မှာကျတော့ဒီကကြောက်ဆိုင်ကြောက်တဲ့အရင်ကြီးရဲ့ astroid တခုဟာဂျူပီတာကိုဆိုတဲ့ကြောက်လာဘေးဂျိုကိုပွားပြီးလဲနီးလာတယ်လို့ပြောအစိမ့်ဆက်မှုမှာကိုယ်ရဲ့ဇက်တိုက်ဂျူပီတာဝင်တိုက်တာအဲဒါဆိုမျက်မြင်ကိုတွေ့နေတာဒီတိုက်တဲ့ဒဏ်ရာကြီးကကဘာတက်တော့ကြီးနေတယ်ဆရာ
ဟိုရင်ပေါ့အခေါ်ဝေါ်နည်းနည်းပြောပြပါဆရာဒီကဥက္ကာပြန
်တဲ့အခေါ်ကြောက်ဆိုင်ကြောက်တဲ့သူက astroid ခေါ်တာပေါ့ဥက္ကာလို့ပဲပမာလို့ကျွန်တော်သိရမှာလေနောက်တစ်ခါမေတူတဲကိုဝင်လာပြီဆိုရင်တော့ကျွန်တော်ဥက္ကာပြန်မီဒီယာလို့ခေါ်တာပေါ့ကျွန်တော်ဒီပမာကြတော့ကျဲပြတာပေါ့လေနောက်တစ်ခါဒီကြောက်ဆိုင်ကြောက်တဲ့ကဘာကိုရိုက်ပြီဆိုရင်တော့ media right လို့ခေါ်တယ်။သူကြတော့ဥက္ကာပြန်ခဲတယ်လို့ခေါ်ရတယ်။သူကြတော့ဒေဒီနဲ့ပုတ်တဲ့တကြောက်အစိမ့်စမောကွယ်မီးတော်မှုကြောက်တာ။အဲ့ဒါကိုကျွန်တော်ကြတော့ဒါကျေကျေလေးလို့ခေါ်ကြတာပေါ့။ဟုတ
်ကဲ့။ကဘာပေါ်ကိုဒီဥက္ကာပြန်နေဟိုကြာဘူးပါလားဆရာ
။အာလွန်ခဲ့တော့နှစ်ပေါင်း63ကနေ65တန်းလောက်မှာအစိုင်းကတော်တော်ကြီးရဲ့ဥက္ကာပြန်တစ်ခုကဘာကိုကြာဘူးလေလို့ယူဆတယ်အဲ့ဒါကြောင့်မို့လို့ကဘာကိုရိုက်တာနဲ့ခါရဲခုံနေတဲရီအကုန်လုံးအငွေရီအကုန်လုံးရေပို့နေဟာနေတော့ရောက်ပြီးတော့ဒီနေရောင်ကြီးကိုကာဝယ်လိုက်ကာထားလိုက်ပြီးတော့နေရောင်ကြီးနေရချက်ကြောင့်မို့ဒီဒိုင်နိုဆောရီကလုံးမျိုးပြုံးသွားတယ်လို့ယူဆတာရှိဘူးလားပေါ့နောက်တစ်ခါတစ်ခါတစ်ခါကြာလို့ရှိရင်ကျွန်တော်ဥက္ကာပြန်အေးမကြောက်ကြောက်ဝင်နေတာပဲဒါပေမဲ့လို့သူကတိတ်တိတ်တတကြီးကဘာကိုဟိုအနည်းပြတော့မဖြစ်သေးဘူးပေါ့ဒီဒါမှမဟုတ်တခါလို့ဆိုလို့ရှိရင်ရွာရှာမှာဝင်သွားတာရှိတယ်ဒီလိုပဲကြာခဲ့တာရှိတယ်တို့ခွေးတာလို့ခေါ်တဲ့ဂျန်ဝင်ကြီးတွေနေရာရှိတယ
်ဆရာဒီဥက္ကာပြန်နေရဟိုကဘာအတွက်အန်တရာရှိရပေါ့နော
်အန်တကယ်လို့ဒါဒီပြိပိတာကကြီးမားတဲ့အဆိုင်ခဲကြီးတဲ့ဥက္ကာပြန်နေဝင်လာမယ်ဆိုရင်တော့ကဘာကအန်တရာရှိတယ်ဒါကြောင့်မို့လဲသိပ္ပံပညာရှင်တွေကဒီဝင်တိုက်နိုင်တဲ့အခြေအနေရှိတဲ့ဥက္ကာပြန်ကိုဘယ်လိုများကျွန်တော်တို့ကဘာကိုကာဝယ်မလဲဒီနီးပါးနီးလမ်းပေါင်းတော်များများတို့စဉ်းစားထားရရှိတာပေါ့ဒီတခါဆိုရင်တို့ကဒီတိုက်ချင်းပြတုံးများနေနဲ့ဝင်တိုက်တယ်အစိမ့်စိမ့်မောကွာနေဒါမို့လဲဝင်တိုက်တဲ့ဟာကိုလက်ချောင်းဖီးတွယ်သွားအောင်လုပ်ပြီးလှုပ်ခြင်းအဲ့ဒါတွေတို့ကဟိုမျိုးစုံရှိပါတယ်တို့ဒီတခါကြတော့ဗာလဲဆိုတော့ကဘာကိုတကယ်လာရအောင်မဟုတ်ဘဲနဲ့ aspect တစ်ခုကိုဝင်တိုက်ကြည့်များဆိုစမ်းကြည့်တဲ့သဘောပါအခုလက်တွေ့ရတယ်အဲ့ဒါကိုလုပ်ကြည့်တာပါ
အခုနောက်ဆုံး NASA ကနေဆန်းတာပေါ့နော်ဆရာ
ဟုတ်ကဲ့အဲ့တော့ကို dot ခေါ်တော့ dot ကဟိုအပေါ်ပေါ့လေဟို double asteroid redirection test လို့ခေါ်တယ
်အတိတ်ပြရပါပါလဲဆရာ
ဟုတ်ကဲ့တော့လေဟိုလာနေတဲ့ကဘာကိုလာနေတဲ့ asteroid မဟုတ်ဘဲနဲ့အဲ့ဒီက asteroid တစ်ခုခုကိုရွေးလိုက်ပြီးတော့အဲ့ဒါဝင်ပြီးတော့တိုက်ကြည့်လို့ရမလားဆိုစမ်းကြည့်တာတိုက်လိုက်တဲ့ခါကျရင်လမ်းကြောင်းဘယ်လိုပြောင်းလဲသွားမလဲဆိုတော့အဲ့ဒါကိုကြည့်ရတယ
်ဒီ NASA ကနေဆန်းတဲ့ဥစ္စာပေါ့နော်ဘယ်ဥက္ကာပြန်ကိုသူတို့ပြစ်ပြီးတော့ဆန်းလာပါလဲဆရာ
သူတို့ကအခုကလေဟိုဥက္ကာပြန်ဒွဲလို့ခေါ်မှာပေါ့နော်ဟိုသူကဒါကြောင့်မလို့ဒါပေါ်ခေါ်တာဟိုဒါမဲ့ first လို့ခေါ်ရဲ့
ချုပ်ပုံနဲ့ရှိတဲ့ဥက္ကပြန်အပေးလေသူကဘလောက်ပဲရှိရဆိုရင်ပင်9 25ပေးလောက်ပဲဒိုင်းလီတာရှိရလေးကသူ့ရဲ့ဟိုပင်ကိုဥက္ကပြန်ဖြစ်တဲ့ Vitamus ဆိုတဲ့ဥက္ကပြန်သူကြတော့ဟိုမိုင်ဝက်လောက်ရှိတယ်အဲ့ဒီသူပတ်နေတာသူက7နာရီတခါပတ်နေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့အတူနဲ့ကဘာကိုအနေပြို့ဖြစ်နေလာတယ်မဟုတ်ဘူးသူတတ်တတ်ကိုရှိနေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့စမ်းကြည့်တာပေါ့ပထမဆုံးတော့လူသားတွေအနေနဲ့ဂျိုတခုကိုလမ်းကြောင်းပြောင်းအောင်တက်စလို့ဒါပထမဆုံးအခြေအနေကလို့ပါ။ရှာ
ဘာဖြစ်လို့ဒီလမ်းကြောင်းပြောင်းတာဟာတိတ်အရေးကြီးနေတာပါလ
ဲ။ဟုတ်ပါဘူး။ဘာလို့ဆိုတော့ဒီလိုမျိုးဒီဥက္ကပြန်တခုကကဘာတက်တက်လာနေတယ်ဆိုကဘာနဲ့တိုက်မယ်ဆိုကျွန်တော်ကဝင်တိုက်မှညလွတ်တယ်တိုက်ချင်းပြုံးညနေတယ်ဝင်တက်တယ်ပြီးတော့လမ်းကြောင်းပြောင်းပြလိုက်မှကဘာဝင်တိုက်မှာဒါအဓိကဘူး။ကဘာကိုကြောက်ရောက်မဲ့အန်ဒီကိုကာကွယ်တဲ့သဘောပဲ။အဲ့ဒါကိုအခုတည်းကသူကပြန်လုပ်ထားတာ
။အခုပေါ့နော်ကဘာမေဘောဒီအောက်ကပြန်နေဝင်တိုက်နေဆိုတော့ထုတ်ရင်နေတဲ့သူတွေအတွက်ပေါ့နော်ဆရာလားလားနည်းနည်းပြောပြပေးပါဆရာ
သူကတော့ပြောလို့ပဲလေအခုလောလောဆရာကတော့အခုအဆိုင်ကျဲတော်တော်တော်လေးကြီးကကောင်းနေပဲဝင်နေတာပဲသူတို့ညညညကျဲကျွေးကြတို့စသဖြင့်ပေါ့ strike တွေကြောက်ဆိုင်ကြောက်ခဲ့သေးတယ်နောက်တစ်ခါတခြားဂျူရနေလွင်လာတယ်စသဖြင့်ဝင်နေတာပဲဒါမဲ့လို့သူတို့ကန်ကောင်းတာကဘာလေးဖြားရှိနေတယ်atmosphere ရှိနေကြဒေရောဒီကြောင်ဝင်လာရဲ့သူက friction လို့ခေါ်ရဲ့ပုတ်အားကြောင့်မလို့သူကကြာဖြစ်သွားတယ်မိကြောင်သွားတယ်ပြတ်ကြတယ်အဆိုင်ခဲကြီးကြီးကြီးလောက်ဖို့ဆိုတော့အခုလောလောဆယ်အားဖြစ်တော့ဒီကဘာကိုဟိုအနေကြိုက်ရောက်တော့အောင်တော့အနေမပေးသေးဘူးတို့ကျွန်တော်ဒီသိပ္ပံပညာရှင်တွေကတော့တွေးရှိကြရပြောလို့ရတယ်ခုနပြောလို့ပဲတကယ်အကြီးကြီးမားမားအဆိုင်ခဲကြီးကတရားတွေမဝင်မလာနိုင်ဘူးတို့သူယူဆထားတယ်ဒါပေမဲ့လို့ပြောပြနေတယ်လို့လည်းအချိန်ကြီးဝေလာနိုင်တယ်ဒါတို့လည်းကျွန်တော်ကဘာလို့ပြောပြောနေ့နေ့လာနေကြည့်ကြည့်ကျွန်တော်တို့ရှိမှာလဲကျွန်တော်ဝေလာနေဆိုရင်လဲဆိုတော့ aggression အခြေအနေရတော့အနေမရှိပါဘူ
းဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာတွေ့ကြပါစို့
တော်ခင်မျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ် view ကနေတောက်ချာနေညာပိုင်းနောက်ဆုံးရမြန်မာဘာသာစီစဉ်တွေကိုည7:00နာရီဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ခင်ဖြူတွေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့အကျဉ်းချခံရတဲ့ဘဲလာရုစ်နိုင်ငံကလူခွေရေးတက်ကြွလှုပ်ရှားသူ LS Bialyaski နော်ရုရှားလူခွင့်ရေးအဖွဲ့ Memorial နဲ့ Ukraine လူခွင့်ရေးအဖွဲ့ Center for Civil Liberties တို့ကိုချီးမြှင့်လိုက်တဲ့အကြောင်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌ Barrett Anderson ကဒီကနေ့ကြေညာပါတယ်။သူတို့ဟာ Belarus, Russia နဲ့ Ukraine နိုင်ငံတွေမှာငြိမ်းချမ်းရေးလူခွင့်ရေးဒီမိုကရေစီရေးတွေအတွက်ရှေ့တန်းကနေစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတာကြောင့်အခုလိုချီးမြှင့်တာဖြစ်တယ်လို့ပြောပါတယ်။သူတို့ကနိုင်ငံအတွင်းကရပ်ဖက်လူမှုဖွဲ့စည်းတွေကိုကူစားပြုပြီးအာဏာရှင်တွေကိုဝေဖန်ထောက်ပြခွင့်တွေပို့ပြီးတော့ရရှိလာအောင်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုကောက်ွယ်ပေးနိုင်ဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့ကြသူတွေဖြစ်တယ်လို့လည်းစုရွေးချယ်ရေးကော်မတီဥက္ကဋ္ဌကဒီကနေ့ပြောဆိုသွားပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းပါးရှင်တူဖြစ်သူသတင်းသမားဦးစီသူအောင်မြင့်ကိုတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်မှုပုံမှန်905ကကြီအမှုအတွက်ပဇွန်အောင်မြို့နယ်တရားရုံးကအလုံးနဲ့ထောင်နဲ့၃နှစ်ချမှတ်လိုက်ပါတယ်။ဒီပြစ်ဒဏ်အတွက်ယူကန်တင်မယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။ပုံမှန်905ကကြီနဲ့ပဲဗဟန်းမြို့နယ်တရားရုံးမှာတရားစွဲခံထားတဲ့အမှုအတွက်လည်းရှေ့သတင်းပဲကြာတာရင်းနေမှာအပြစ်သက်အမိန့်ချမှတ်မယ်လို့ခန့်မှန်းရပါတယ်။ဥရောပမှာစောင်းဝင်စားပြုလာပြီးတော့ရာသီဥတုပိုးပြီးတော့အေးလာတာနဲ့အမျှ COVID-19 ကပ်ရောဂါနောက်ထပ်လှိုင်းကြီးဝင်မဲ့အခြေအနေမြင်နေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကိုဗစ်ကာကွယ်ဆေးခဏခဏထိုးနေရပြီးဆေးမျိုးစားတစ်တွေလည်းအမျိုးမျိုးဖြစ်လာတဲ့အခါမှာလူတွေကအားဖြည့်ကာကွယ်ဆေးမထိုးကျင်တော့တာကနေကူးစက်မှုတွေပြန်များလာမှာကိုပညာရှင်တွေကသတိပေးနေကြတာပါရှင
်။တရင်ချင်းချုပ်ကိုမတ်ခင်ဖြူထွေးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့အတန်လွန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွမ်ခါလီနဲ့ PJ Elliot တို့ဖြစ်ပါတယ်။view american တိုင်းရဲ့တောက်ကြနေညပိုင်းမှာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 30နဲ့51နဲ့ line to meter 190တို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.